Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ28ရက်ဇာတ်ပြေးနေ့မနက်အသံလွှင့်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ32 40 49တို့ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်အနံလပိုက်ပါအခုမနက်ဘက်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာနံနခင်ပါခင်ဗျာကျွန်တော်ဆက်မိုးပြီပါဒီမနက်မှာကြားရမယ့်ထူးခြားတဲ့သတင်းတွေမှာဆိုလို့ရှိရင် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်းမှာအာဂိလိုက်စားမှုတွေလက်ပြီးလက်ယူမှုတွေလင်းလင်းမှုတွေရှိခဲ့တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်ကပြောဆိုလိုက်ပါတယ်ယူကရိန်းနယ်စပ်မှာရုရှားစစ်အင်အားအလုံးရင်းနဲ့ရောက်ရှိနေတယ်ဆိုပြီးတော့သတင်းတောက်တွေရဲ့သတင်းပေးပို့ချက်ကိုမှတ်ချက်ပေးဖို့ရုရှားကငြင်းဆန်နေပါတယ် IS စစ်သွေးကြွတွေကစီးရီးယားနိုင်ငံရဲ့ရှေးဟောင်းမြို့မှာလူပေါင်း20ကိုတက်ဖြတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုဇော်ဝင်းလန်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီမနက်ခင်သွားရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေကတော့
ကျွန်တော်တို့သာဆက်လက်ပြီးတော့တွတ်တော်ကိုယ်စားလှယ်အနေနဲ့တောင်းယူရမယ်ဆိုရင်တော့ကျွန်တော်တို့2015ခွန်ကောက်ဆိုင်ရာဥပဒေအခန်း5သုံးသက်လုပ်ငန်းခွန်ဆိုတဲ့အခန်း31
အမရပူရလွတ်တော်အမတ်ကပြောကြားသွားတာပါဒီလိုစိတ်ဝင်စားစရာသတင်းတွေနဲ့အတူကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လက်ရှိအရင်ကထိတ်တန့်တာဝန်ရှိသူတွေပေါ့အကျင့်ပြတ်ချစားမှုဆိုင်ရာရာဇဝတ်ကြောင်းဆိုင်ရာဆွဲချက်တွေကို American ပြည်ထောင်စုကဆွဲတင်လိုက်တဲ့အကြောင်းတွေကိုနားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးစံမိုးဝေနဲ့ကိုစော်ဝင်းနိုင်တို့အကြီးညာပေးပါလိမ့်မယ
်လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းFIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်းမှာအဂတိလိုက်စားမှုတွေလက်ပေးလက်ယူမှုတွေလိမ်လည်မှုတွေရှိခဲ့တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်ဖြစ်တဲ့ Loretta Lynch ကပြောဆိုလိုက်ပါတယ်2018ခုနှစ်နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေလုပိုင်권တွေပေးတာနဲ့ဆက်ဆက်နေတဲ့ဆွဆွဲချက်တွေအပေါ်ဆွစ်ဇာလန်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေတာပါအမေရိကန်ရဲ့ပြစ်မှုဆိုင်ရာဆွဲဆိုချက်ထဲမှာတော့လူ14ဦးပေါ်ဆွဆွဲချက်4ခု48ခုပါဝင်ပါတယ်ဒီထဲမှာတရားမဝင်လုပ်ငန်းနဲ့ပတ်သက်တဲ့ငွေပေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှုငွေမဲခွာခြားမှုစတဲ့ဆွဲချက်တွေလည်းပါဝင်ပါတယ်ဘောလုံးပြိုင်ပွဲတွေအတွက်ဈေးကွက်ဆိုင်ရာအခွင့်အရေးတွေရဖို့အတွက်အားကစားတဲ့သတင်းမီဒီယာတွေရဲ့အရာရှိတွေကအမေရိကန်ဒေါ်လာတန်ပေါင်း150ကျော်ပေးခဲ့တာဒါမှမဟုတ်ပေးဖို့သဘောတူထားတာတွေပါဝင်တဲ့အကြံစီတစ်ခုရှိခဲ့တယ်လို့အစိုးရရှေ့နေတွေကပြောပါတယ်နိုင်ငံတကာဘောလုံးပြိုင်ပွဲတွေမှာအကျင့်ပြတ်ချဆပြီးတော့သူတို့ကိုယ်သူတို့ချမ်းသာအောင်လုပ်တဲ့24နှစ်ကြာအကြံစီတစ်ခုအဖြစ်အမေရိကန်တရားရေးဌာနကပြောပါရခင်ဗျာ
IS အစ္စလာမစ်စစ်သွေးကြွတွေဟာဆီးရီးယားနိုင်ငံအတွင်းကတမိုင်းဝင်မျိုးဖြစ်တဲ့ပါမီရာကရှေးဟောင်းအမွေအနစ်ယောမကောက်ပွဲယုံကြီးနေရာမှာလူ20ကိုတပ်ဖြတ်ပစ်လိုက်တယ်လို့ဒီကိစ္စကိုစောင့်ကြည့်နေတဲ့အဖွဲ့ကဗုဒ္ဓနေမှာပြောပါရဆီးရီးယားအစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်ဆိုတဲ့ဆွဆွဲချက်နဲ့သူတို့ကိုတပ်ဖြတ်ပစ်လိုက်တာဖြစ်ကြောင်းဗြိတိန်ခြေဆိုင်ဆီးရီးယားလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါရအင်းနီချင်းအီရတ်နိုင်ငံအတွင်းမှာတော့ IS အဖွဲ့တွေပြိုကွဲသွားအောင်သူတို့ရှိနေတဲ့အမ်ဘာဒေတာအတွင်းကနေရာတွေကိုအီရတ်အစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်မှာပဲအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့တဲ့အတွက်အီရတ်စစ်သား18ယောက်တည်ဆုံသွားခဲ့ပါတယ်။စစ်သေးကြွတွေလက်ထက်ကနေဒေတာရင်းကမြို့တွေကိုပြန်လည်သိမ်းပိုက်နိုင်ဖို့အီရတ်အစိုးရတပ်ဖွဲ့တွေတံပြန်ထိုးစစ်ဆင်မှုစတင်ပြီးနိုင်ပိုင်းအကြာမှာပဲ IS အဖွဲ့ကသိမ်းပိုက်ထားတဲ့ဖာလူဂျာမြို့မှာအဲ့ဒီအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်သွားခဲ့တာလို့အီရတ်စစ်ဖက်အရာရှိတွေကပြောပါတယ်။
ယူကရိန်းနယ်စပ်မှာရုရှားစစ်အင်အားအလုံးရင်းနဲ့ရောက်ရှိနေတဲ့ဆိုတဲ့အနောက်တိုင်းသတင်းတောက်တွေရဲ့မျက်မြင်သတင်းပေးပို့ချက်ကိုမှတ်ချက်ပေးဖို့အတွက်ရုရှားအစိုးရကငင်းဆန်လိုက်ပါတယ်။ယူကရိန်းကိုအလုံးရင်းနဲ့ကျူးကျော်နိုင်တဲ့အလားအလာရှိသလားဆိုတဲ့မေးခွန်းဟာအကျုံးမဝင်တဲ့ပြန်ဖြေစရာမလိုတဲ့မေးခွန်းဖြစ်တယ်။အစိုးရပြန်ဖြေစရာမလိုတဲ့မေးခွန်းဖြစ်တယ်ဆိုပြီးတော့အစိုးရရဲ့ပြောခွင့်ရသူဒီမထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောကြားသွားပါတယ်။ယူကရိန်းနယ်စပ်နဲ့ကီလိုမီတာ90ကျော်မှရှိတဲ့ရုရှားစစ်တပ်တွေကလက်နက်တွေရန်ရည်ရည်နဲ့ရောက်ရှိနေတဲ့ဆိုပြီးတော့ရိုက်တာသတင်းတောက်ကသတင်းပေးပို့ပြီးမကြာခင်မှာပဲမစ္စတာပက်စကော့ဖ်ကအခုလိုတုံ့ပြန်လိုက်တာပါနံပါတ်ပြအမှတ်တရစိတ်ဖြုတ်ထားတဲ့ရုရှားစစ်သုံးမော်တော်ယာဉ်အများပြားကိုအဲ့ဒီမှာတွေ့ခဲ့ရတယ်ဆိုပြီးတော့လည်းသတင်းတောက်ကပြောဆိုခဲ့ပါတယ်ရုရှားတို့ကျူးကျော်နိုင်တဲ့အလားအလာကိုမေးရမှာတော့မစ္စတာပက်စကော့ဖ်ကကာကွယ်ရေးဝန်ကြီးဌာနကိုမေးပါဆိုပေမဲ့ကာကွယ်ရေးဝန်ကြီးဌာနကချက်ချင်းပြန်ကြားဖြေဆိုခြင်းမရှိခဲ့ပါဘူးပြီးခဲ့တဲ့3လကြာကပြစ်ခတ်ရစေးရေးသဘောတူညီမှုရရှိထားခဲ့ပေမဲ့ယူကရိန်းကရုရှားလိုလာတဲ့သဘုံတွေကိုရုရှားအစိုးရကဓာတ်ရဲအကူအညီတွေပေးနေတယ်လို့နေတိုးဘက်ကထပ်ခါတလဲလဲဆွဆွဲနေခဲ့ပါတယ်ခင်ဗျာ
အီရန်နျူကလ িয়ার ရေးဆွေးနွေးမှုတွေရဲ့နောက်ဆုံးသဘောတူညီချက်ရနိုင်ဖို့အတွက်သတ်မှတ်ထားတဲ့ဇွန်လ30ရက်နေ့ထက်ကျော်ပြီးရက်ထပ်တိုးဖို့စဉ်းစားထားခြင်းမရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောပါတယ်အမေရိကန်ပြည်ထောင်စုနဲ့ အီရန်နျူကလ িয়ার ရေးဆွေးနွေးပွဲတခြားငါးနိုင်ငံဖြစ်ကြတဲ့ဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတို့ဟာတတ်မှတ်ထားတဲ့အတိုင်းရှစ်လကုန်မှာသဘောတူညီချက်ရနိုင်ဖို့တသဘောတည်းရှိကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဂျက်ဖ်ရတ်ခေးကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဇွန်လ30ရက်နေ့မှာသဘောတူညီချက်မရနိုင်ရင်ဘာဖြစ်မလဲဆိုတာကိုတော့သူကထက်သွင်းပြောဆိုသွားခြင်းမရှိပါဘူး။ဒါပေမဲ့ဆွေးနွေးပွဲတွေဟာတတ်မှတ်ရတဲ့ကျော်လွန်သွားနိုင်တယ်လို့အီရန်စစ်စာညီနိုင်ရေးမှူးအဘတ်အာရာချီကဗုဒ္ဓဟူးနေ့မှာပြောကြောင်းအစိုးရပိုင်းသတင်းမှာကိုကဖော်ပြထားပါတယ်။အနောက်နိုင်ငံတွေကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဘယ်တော့ပြန်ရုပ်သိမ်းမယ်။ပြန်ရုပ်သိမ်းပေးမယ်ဆိုတဲ့အချိန်ဇယားပါဝင်တဲ့သဘောတူညီချက်မှာပါမဲ့အသေးစိတ်အချက်လက်တွေကိုဆွေးနွေးကြရအောင်မှာဖြစ်ပါတယ်။သဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့တပြိုင်တည်းပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးဖို့အတွက်အီရန်ဘက်ကလိုလားနေတာဖြစ်ပါတယ်။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
view american tan မြန်မာပိုင်းအစီအစဉ်ကကြာတာပရီးနေနိုင်ငံသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အရှိတောင်အရှဒေသမှာဖြစ်ပွားနေတဲ့လှေစီးပြေးသူများရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့ပင်လယ်တွင်းမှာမျောနေတဲ့လူတွေကိုကယ်တင်ရေးချွင်းချက်မရှိဒီလူတွေကိုကန့်တက်ခွင့်ပြုရေးကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ကိုလုံငင်းတောင်းဆိုသူတွေရဲ့အခွင့်အရေးတွေအတွက်အကာအကွယ်ပေးဖို့အတွက်ဝင်ရောက်ဆောင်ရွက်တဲ့နေရာမှာကြံ့ကြာမှုဟန်တားမှုမဖြစ်စေရေးစတာတွေကိုမေလ29ရက်နေ့မှာဆွေးနွေးဖို့အတွက်အစိုးရတာဝန်ရှိသူတွေဟာဘန်ကောက်မြို့မှာစုဝေးရောက်ရှိနေကြပြီလို့ HRW လူခွင့်ရေးအဖွဲ့ကြီးကမနေ့ကပြောဆိုလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့ရိုဟင်ညာတွေအပေါ်လူခွင့်ရေးဖိနှိပ်မှုတွေမပြုလုပ်တော့ပါဘူးဆိုတဲ့သိတာထင်ရှားတဲ့ခြေလှမ်းလှမ်းမှုအတွက်အစိုးရတွေအနေနဲ့တောင်းဆိုသင့်ပါတယ်။ဒီဖြစ်ပွားနေတဲ့ဖိနှိပ်မှုတွေကြောင့်အခုလိုလူတွေဟာအန္တရာယ်များတဲ့ပင်လယ်ပြင်ခရီးကိုလှေတွေနဲ့ထွက်ပြေးနေကြတာဖြစ်တယ်လို့ဆိုပါတယ်။ဒီပုံမှန်မဟုတ်တဲ့အိန္ဒိယသမုဒ္ဒရာအတွင်းရွှေပြောင်းနေထိုင်သူတွေအရေးဆွေးနွေးကြမယ်အထူးအစည်းအဝေးကိုအာဖဂန်နစ္စတန်နိုင်ငံ၊ဩစတြေးလျ၊ဘင်္ဂလားဒေ့ရှ်၊မြန်မာ၊ကမ္ဘောဒီးယား၊အိန္ဒိယ၊အင်ဒိုနီးရှား၊အီရန်၊လာအိုမလေးရှား၊နယူးဇီလန်၊ပါကစ္စတန်၊ပပူအာဂီယူနီယူ၊ဖိလစ်ပိုင်၊သီရီလင်ကာ၊ဗီယက်နမ်၊ထိုင်းအပါအဝင်နိုင်ငံပေါင်း19နိုင်ငံကကိုယ်စားလှယ်တွေနဲ့အမေရိကန်ပြည်ထောင်စု၊ဆွစ်ဇာလန်နိုင်ငံနဲ့UNHCR, IOM စတဲ့အဖွဲ့တွေကထိတ်တန့်တာဝန်ရှိသူတွေကလည်းလေ့လာသူတွေအဖြစ်တယောက်ကြဖို့ရှိတယ်လို့ဆိုပါတယ်။ဒီညီလာခံကနေခိုင်မာတဲ့အဖြစ်တစ်ခုရရှိလိမ့်မယ်လို့မျှော်လင့်တဲ့အကြောင်း HRW အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brett Adams ပြောပါတယ်
။ So there need to be binding solutions. There need to be actual commitments where governments are required to take action. You know, the United States and Australia and others.
ပြီးခဲ့တဲ့15လကြာကာလအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေထိုင်းနိုင်ငံ၊မလေးရှားနိုင်ငံ၊အင်ဒိုနီးရှားနိုင်ငံတွေစီကိုအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ခန့်မှန်းခြေလူပေါင်း 8,000 လောက်ထွက်ပြေးလာခဲ့ကြတယ်ဆိုပြီးတော့လေ HRW အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။အရှေ့တောင်အာရှဒေသကလေဆီးပြေးဒုက္ခသည်တွေအရေးမြန်မာနိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့အနေနဲ့ဒီတဲ့ပုံမှန်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိတူကတိုက်တွန်းပြောကြားလိုက်ပါတယ်။အာဆီယံပြည်ညင်မှာပြဋ္ဌာန်းထားတဲ့အတိုင်းလူခွင့်ရေးနဲ့လူသားချင်းစာနာထောက်ထားရမယ့်အခြေခံမူတွေကိုလိုက်နာပြီးထွက်ပြေးလာသူတွေကိုကူညီဖို့လိုအပ်တယ်လို့မြန်မာနိုင်ငံလိုဒုက္ခသည်တွေထွက်ပြေးလာနေတဲ့မူရင်းတိုင်းပြည်တွေအနေနဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့လိုတဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇေရတ်အယ်ဟူစိန်ကဒီနေ့ပါမှာအင်္ဂါနေ့ကကျင်းပတဲ့လူခွင့်ရေးကောင်စီအစည်းအဝေးမှာပြောကြားခဲ့ပါတယ်။မြန်မာအစိုးရဒုတိယနိုင်ငံရေးဝန်ကြီးဦးတန့်ကျော်ကတော့မြန်မာအစိုးရအနေနဲ့လေစီးပြေးသူတွေအရေးဖြည့်ရှင်းဖို့ကြိုးပမ်းနေသလိုလာမယ့်တောက်ကြနေ့ဘန်ကောက်မြို့ကညီလာခံမှာလည်းအာဆီယံအပါအဝင်နိုင်ငံကအတိုင်းဝိုင်းနဲ့ဝိုင်းဝန်းအဖြေရှာဖို့ရည်ရွယ်ထားတဲ့အကြောင်း video ကိုပြောပါတယ်။မြန်မာနိုင်ငံကထွက်ပြေးလာသူအများပြားပါဝင်ပေမဲ့အစိုးရကပြဿနာကိုဖြည့်ရှင်းဖို့တွန်းဆုတ်နေတယ်လို့ဝေဖန်နေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းဝိုင်းရဲ့ပြောဆိုချက်တွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့မှာတော့သိခါပါခင်ဗျာမနေ့ကဗုဒ္ဓဘာသာဖုံးတော်ကြီးကျောင်းနေအပါအဝင်လူရာပေါင်းရာနဲ့ချီပြီးရန်ကုန်မြို့မှာဆန္ဒပြခဲ့ကြပါတယ်လေစီပြေဒုက္ခသည်တွေအထူးသဖြင့်နိုင်ငံကအတိုင်းဝိုင်းကရိုဟင်ဂျာမု슬လင်တွေလို့ပြောဆိုနေသူတွေဟာမြန်မာနိုင်ငံသားတွေမဟုတ်ဘူးဆိုပြီးကန့်ကွက်ဆန္ဒပြခဲ့ကြတာပါ
ဗြိတိန်နိုင်ငံကအဲလစ်ဘက်ပြည်မကြီးဟာဥရောပတမကမှာဗြိတိန်နိုင်ငံကဆက်ပြီးတော့နေမလားနှုတ်ထွက်မလားဆိုတဲ့ဆန္ဒခံယူပွဲလုပ်မယ်ဆိုတဲ့ဂရိအပါဝင်ရှေးဦးဆဲကွန်ဆာဗေးတစ်အစိုးရရဲ့လုပ်ငန်းစဉ်တွေကိုချပြတဲ့အစဉ်အလာမိန့်ခွန်းတစ်ရက်ကိုပါလီမန်မှာပြောကြားသွားပါတယ်။အဆောင်ရောင်အပြည့်နဲ့ဘော်ရူနီကပြုလုပ်တဲ့ဗြိတိန်ဘီရင်ရဲ့နှစ်စဉ်ပြုလုပ်မြဲရိုးရာအခမ်းအနားတစ်ရက်အနေနဲ့ဗြိမာကြီးကဥပဒေပြုအမတ်တွေကိုမိန့်ခွန်းပြောဆိုခဲ့တာဖြစ်ပါတယ်။
ကမ္ဘာတလောလူပေါင်းတန်း800လောက်ပဲငှက်မှုခေါင်းပွားမှုနဲ့လက်ရှိအချိန်မှာရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့25နှစ်တွင်ငှက်မှုခေါင်းပွားမှုနဲ့ရင်ဆိုင်ရသူခန့်မှန်းခြေ116တန်းရော့ကျသွားတယ်လို့အဲ့ဒီစစ်တမ်းမှာပဲဖော်ပြထားပါတယ်ခင်ဗျာ
。သတင်းတွေကိုဥဆံမိုးဝင်းနဲ့ကိုစော်ဝင်းလိုင်းတွေကတင်ဆက်သွားတာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်မှာပါ။ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လက်ရှိကနဲ့အရင်ကထိတ်တန့်တာဝန်ရှိသူတွေအပေါ်အကျင့်ပြတ်ချစားမှုဆိုင်ရာရာဇဝတ်ကြောင်းဆိုင်ရာဆွဲချက်တွေအမေရိကန်ပြည်ထောင်စုကဆွဲတင်လိုက်သလိုဆွစ်ဇာလန်တာဝန်ရှိသူတွေကလည်းတီးခြားဆောင်စမ်းမှုတွေပြုလုပ်နေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီး VOA သတင်းထောက် Jeff Custer ကသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပါမယ်။
FIFA အတွင်းကအာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့ American ဘိုးဆိုးရရဲ့ဆွဲချက်တွေကို American ရှင်းနေချုပ် Loretta Lynch က New York မြို့မှာဗဟုထုနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းထုတ်ဖော်ပြောဆိုလိုက်ပါတယ်
။ In short, these individuals through these organizations engaged in bribery to decide
သူတို့ပြောရမယ်ဆိုရင်ကမ္ဘာပေါ်မှာလူကြိုက်များဆုံးကစားနည်းတစ်ခုဖြစ်တဲ့ဘောလုံးပွဲတွေကိုဘယ်သူကထုတ်လွှင့်ခွင့်ရမယ်၊ဘယ်မှာကျင်းပမယ်၊ဘယ်သူတွေပါမယ်ဆိုတာတွေကိုဆုံးဖြတ်တဲ့ကိစ္စတွေမှာအဲ့ဒီလူပုဂ္ဂိုလ်တူချင်းစီဟာဒီအဖွဲ့အစည်းတွေကတဆင့်အဂတိလိုက်စားတာတွေလုပ်နေတာဖြစ်ပါတယ
်။အမေရိကန်ရဲ့ပြည်မှုဆိုင်ရာဆွဲချက်ထဲမှာလူ14ဦးပေါ်ဆွဲချက်48ခုပါဝင်ပါတယ်။အဲ့ဒီမှာတရားမဝင်လုပ်ငန်းနဲ့အတမွေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှုငွေမဲခေါ်ဟာချမှုစတဲ့ဆွဲချက်တွေပါဝင်ပါတယ်။ဘလုံးပွဲတွေအတွက်ဈေးကွက်ဆိုင်ရာအခွင့်အရေးတွေရဖို့အာကစားသတင်းမီဒီယာတွေရဲ့အရာရှိတွေကအမေရိကန်ဒေါ်လာတန်ပေါင်းများစွာပေးရတာဒါမှမဟုတ်ပေးဖို့သဘောတူထားတာတွေပါတဲ့အကြံစီတစ်ခုဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါတယ်။FIFA တာဝန်ရှိသူတွေဟာ FIFA ဥက္ကဋ္ဌရွေးကောက်ပွဲအပဝင်ညီလာခံတက်ရောက်ဖို့အတွက်ဇူရစ်မြို့ကိုရောက်ရှိနေစဉ်ဗိုလ်ထုနှင့်စော်ပိုင်းကဖမ်းဆီးခံရတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့9ဦးတွေကတယောက်ကတော့လက်ရှိ FIFA ဒုဥက္ကဋ္ဌလည်းဖြစ် CONCACAF ဇုံရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Jeffrey Webb ပါ။ဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့သတင်းထုတ်ပြန်ရေးဌာနညွှန်ကြားရေးမှူး D Gregorio ကရေပြာအဖြစ်အခုလိုဖမ်းဆီးသွားတာဟာ FIFA အတွက်ကောင်းတယ်လို့ပြောရမှာပါဆိုပြီးတော့သတင်းနောက်တွေကိုပြောလိုက်ပါတယ်။
This for FIFA is good. It's not good in terms of image. It's not going good in terms of reputation.
ဒါက FIFA အတွက်ကောင်းပါတယ်။ FIFA ရဲ့ပုံရိပ်အတွက်တော့မကောင်းပါဘူး။ပြီးတော့ FIFA ရဲ့ဂုဏ်သိက္ခာအတွက်မကောင်းပါဘူး။ဒါပေမဲ့အဂတိလိုက်စားတာတွေမမှန်မကန်လုပ်တာတွေကိုဆင်းပစ်တဲ့နေရာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်ဆိုရင်တော့ဒါကောင်းပါတယ်
။ဘောဘလာအင်ရှင်ဖြစ်ရွေးချယ်တဲ့နေရာမှာအဂတိလိုက်စားမှုတွေရှိတယ်ဆိုတဲ့စွဲချက်တွေရှိနေပေမဲ့လည်းလာမယ့်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေနဲ့ပတ်သက်ပြီးတော့အပြောင်းအလဲတွေရှိမှာမဟုတ်ဘူးလို့သူကပြောပါတယ်။ FIFA ဥက္ကဋ္ဌ Subletter အနေနဲ့ယာရုကနှုတ်ထွက်တင်တယ်လို့ပြောဆိုတာတွေပေါ်မှာတော့သူကလက်မခံပဲပယ်ချလိုက်ပါတယ်။ဥရောပဘောလုံးအဖွဲ့ချုပ်ကလည်း FIFA ရဲ့အဂတိလိုက်စားမှုတွေပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးအရန်ကိုတုံ့လုံးမိတယ်လို့ UEFA ရဲ့ပြောခွင့်ရပုဂ္ဂိုလ်Giannini Infantino ကပြောလိုက်ပါတ
ယ် UEFA shows this FIFA the red card. Today's events are a disaster for FIFA and tarnish the image.
ဒီကိစ္စနဲ့ပတ်သက်ပြီးဥရောပဘောလုံးအဖွဲ့ချုပ်အနေနဲ့ FIFA ကိုအနိကပြပါတယ်။ဒီအဖြစ်အပျက်တွေက FIFA အတွက်တော့ကတ်ဆိုင်တာဖြစ်ပြီးဘောလုံးပွဲရဲ့ပုံရိပ်တွေကိုလည်းထိခိုက်စေပါတယ်။ UEFA အနေနဲ့လည်းအရန်ကိုတော်လုံးမိသလိုဝမ်းလဲနေပါတယ်။ဒီဖြစ်ပျက်တွေက FIFA အတွင်းမှာအဂတိလိုက်စားမှုတွေအခိုင်အမာအမြင့်တွယ်နေတယ်ဆိုတာကိုပြသနေပါတယ် FIFA တစ်ခုလုံးကိုအစကနေပြန်ဆဖို့လိုအပ်နေသလိုပြုပြင်ပြောင်းလဲရေးတွေအမှန်တကယ်လုပ်ဖို့လိုအပ်နေပါတယ
်ဒါပြင် FIFA ရဲ့ရွေးကောက်ပွဲဟာရုပ်ပျက်စင်းမြတ်ဖြစ်လာနိုင်တာကြောင့် FIFA အနေနဲ့လည်းရွေးကောက်ပွဲကိုရွှေ့ဆိုင်းသင့်တယ်လို့ Gianni Infantino ကပြောလိုက်ပါတယ
် In the meantime the members of the UEFA executive committee are convinced that there is a strong need
တချို့နေမှာပဲ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့ခေါင်းဆောင်မှုအပိုင်းမှာအပြောင်းအလဲလုပ်ဖို့အလွန်ကိုလိုအပ်နေတယ်လို့ဥရောပဘောလုံးအဖွဲ့ချုပ်အမှုဆောင်ကော်မတီအနေနဲ့ယုံကြည်ကြောင်းဒါ့အပြင် FIFA ရဲ့ညီလာခံကိုလည်းရွှေ့ဆိုင်းတင်တယ်လို့ FIFA ဥက္ကဋ္ဌရွေးကောက်ပွဲအသစ်ကိုလာမယ့်6လအတွင်းကျင်းပတင်တယ်လို့အပြည့်အဝယုံကြည်ပါတယ
် FIFA ထိပ်တန်းတာဝန်ရှိသူတွေအပေါ်မှာအဂတိလိုက်စားမှုဆွဲချက်တွေထွက်လာတဲ့အတွက်ကမ္ဘာတော်ကဘောလုံးပရိသတ်တွေကြားမှာလည်းတုံ့လောက်သွားခဲ့ပြီးတော့ FIFA ကိုဒီကငွေကြေးထောက်ပံ့ပေးနေတဲ့ Budweiser နဲ့ McDonald's company တွေကလည်းပြန်ပြီးတော့သုံးသက်တာတွေလုပ်နေကြပါတယ
် Yeah football fans deserve to be ashamed about the state of FIFA and they have every right really to
FIFA ရဲ့အနေအထားကြောင့်ဘောလုံးပြိတက်တွေအရှက်ရတင်ပါတယ်ပြီးတော့ဒီအဂရီလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တစုံတရာတော့ရလိုက်ပါတယ်ကာတာနဲ့ရုရှားကိုကမ္ဘာဖလားအင်ရှင်တွေအဖြစ်ရွေးချယ်လိုက်တဲ့2010ဒီဇင်ဘာလကစပြီးအဂရီလိုက်စားမှုတွေကတစ်ခုပြီးတစ်ခုထွက်ပေါ်လာနေတာပ
ါ FIFA တာဝန်ရှိသူတွေပေါ်ရာဇဝတ်ကြောင်းနဲ့စွဲချက်တင်ခဲ့ပေမဲ့လည်းအဲ့ဒီထဲမှာ FIFA ဥက္ကဋ္ဌ Subletter ကတော့မပါဝင်ခဲ့ပါဘူးအခုချိန်ထိ FIFA တာဝန်ရှိသူ14ယောက်ကိုဆွစ်ဇာလန်နဲ့အမေရိကန်နိုင်ငံတွေမှာဖမ်းဆီးထားပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြသွားတာပါအခုတခါတော့ဒုက္ခရောက်နေတဲ့ Rohingya Muslim တွေနဲ့ Bangladesh နိုင်ငံသားတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ရရှိစေဖို့အနေရကြီးမားလာတဲ့ပင်လယ်ပြင်ခရီးစွန့်သွားရောက်နေကြတဲ့အကြောင်းအရာဟာမျက်နှာဖုံးသတင်းတွေဖြစ်ခဲ့ပါတယ်ထိုင်းနဲ့မလေးရှားနယ်စပ်မှာ Tall Twins ခန်းတွေအနီးမှာလူသေးလောင်းတွေမြုပ်ထားတဲ့နေရာကိုမကြသေးခင်ကဖော်ထုတ်သိရှိခဲ့တာကြောင့်ဒီအကြောင်းအရာဟာဆက်ပြီးတော့စိတ်ဝင်စားစရာဖြစ်နေခဲ့ပါတယ်သတင်းတွေတော်တော်များများမှာတော့လူကောင်ကူးတာနဲ့လူမောင်ခိုးတဲ့ဆောင်တင်ပို့တဲ့ကိစ္စတွေကိုပဲဇောင်းပိပြီးပြောနေတာကိုတွေ့ရပါတယ်။ VOA သတင်းထောက် Steve Harman ကတော့ဒီအကြောင်းအရာနှစ်ခုကြားမှာအလွန်အရေးပါတဲ့ကွာဟချက်နှစ်ခုရှိနေတယ်လို့ဆိုပါတယ်။ဒီအကြောင်းအပြည့်အစုံကိုဦးဆံမိုးဝေကပြောပြပါမယ်
။ဟုတ်ကဲ့ပါ။ရိုးရိုးနဲ့ရှင်းရှင်းပြောရရင်တရားမဝင်ပုံမှန်မဟုတ်တဲ့နေဆက်ဖြတ်ကျော်သွားလာခြင်းတွေကိုပို့ဆောင်ပေးနေတဲ့လုပ်ငန်းဟာလူမောင်ခိုးတဲ့ပို့မှုမှာပါဝင်ပတ်သက်နေတယ်လို့ဆိုရမှာပါ။လူသားတွေကိုအခိုင်အစီတွေဖြစ်ကျွန်နေဖြစ်နေအတုံးချဖို့အတွက်မကြာခဏပို့ဆောင်ပေးနေတဲ့အလုပ်ကိုလုပ်ကင်နေသူတွေကတော့လူကုန်ကူးမှုမှာပါဝင်နေသူတွေဖြစ်ကြပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့ရိုဟင်ဂျာတွေဟာလူကုန်ကူးမှုနဲ့လူမောင်ခိုးတင်ပို့မှုဆရာတွေမှာဘေးကိစ္စနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်နေကြပါတယ်။ဒီခရီးကိုတွားရောက်ခဲ့ကြတဲ့သူတွေဟာသူတို့ကိုမောင်ခိုးတဲပို့ပေးပါဆိုပြီးတော့တောင်းခံခဲ့ကြသူတွေဖြစ်ကြတယ်လို့ထိုင်းနိုင်ငံမှာအခြေစိုက်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများအရေးဆိုင်ရာအကူအညီပေးနေတဲ့အဖွဲ့အစည်းIOM ရဲ့ဒါရိုက်တာ Jeffrey Lapovic ကပြောပါတယ်
160,000 people have left since 2012 and these people have sat at dinner tables and over teas and coffees with community members.
ထောင်စနစ်ကဆလို Bangladesh နဲ့မြန်မာနိုင်ငံနေဆက်ကနေထွက်ခေါ်လာကြတဲ့လူတွေအရေအတွက်ဟာ 36,000 လောက်ရှိပါတယ်။ဒီလူတွေဟာသူတို့အဆိုင်ဝင်ကလူတွေနဲ့ညစာစားရင်းလဖက်ရည်ကော်ဖီတောက်ရင်းဒီလန်ခီကိုဘယ်လိုသွားကြမလဲ။ဒီခီကိုသွားဖို့အတွက်ကုန်ကျစရိတ်ကိုဘယ်လိုရအောင်ဆံမလဲဆိုတာစဉ်းစားခဲ့ကြသူတွေပါ။
ဒါပေမဲ့အဲ့ဒီလူတွေနဲ့စကားပြောဆိုခဲ့ကြတဲ့ IOM အဖွဲ့ဝင်တွေတခြားသူတို့နဲ့တွေ့ဆုံခဲ့ကြသူတွေကတော့ဒီခီးလန့်ဟာမကောင်းတဲ့လက္ခဏာစီကိုဥတီနေတယ်လို့သတ်မှတ်ကြပါတယ်။တခါတရံမှာပတ်စံမပေးနိုင်လို့ပြန်ပို့ခံရတဲ့မိသားစုတွေရှိတယ်။ပေးတဲ့ငွေကိုဂျားတွေကနေခိုးသွားတာခံရသူတွေရှိတယ်။အစီအစဉ်တွေအားလုံးဂျားတွေကနေလှုပ်ပေးနေတဲ့ပွဲစားပေါ်မှာမူတည်နေပြီးတော့တခါတလေဈေးနှုန်းကမတန်တဆမြင့်တက်သွားတာမျိုးလည်းရှိတယ်လို့ဆိုပါတယ်။
They're put into these terrible situations where they are extorted and they're tortured and they're held in captivity and starved to death.
သူကငွေကြေးလိုပိုကောင်းအရန်အခြေအနေဆူရက်စီကိုတွန်းပို့တာမျိုးရှိတယ်လို့နှိမ့်ဆက်တာသေသွားတဲ့အထိအစားအစာငတ်ထားတာမျိုးလည်းရှိပါတယ်။အခုဆိုရင်လူသက်တာအတ္တမပြုကျင့်တာငွေညစ်တာမျိုးတွေရှိပါတယ်။ဒါတွေကတော့လူကုန်ကူးကြတဲ့အနေအထားမျိုးပါ
။ Matthew Smith ဆိုသူဟာ 45 Rights လူခွင့်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာဖြစ်ပါတယ်။ဩစတြေးလျမှာပြုလုပ်နေတဲ့ညီလာခံကနေ VOA ကို Skype ကနေတဆင့်ဆက်သွယ်ပြီးတော့ပြောဆိုရမှာတော့
We are not suggesting that every single person who has crossed the Bay of Bengal would meet the elements of human trafficking but these are human trafficking syndicates
ငလာပင်လည်းအကိုဖြတ်လာတဲ့သူတိုင်းကိုကျွန်တော်တို့ကလူကုန်ကူးခံရတဲ့သူတွေလို့မဆိုလိုပါဘူးဒါပေမဲ့ဒီလူကုန်ကူးဂိုင်းတွေဟာဒီလူတွေကိုတတ်မှတ်နေရတနေရာကနေတနေရာကိုပို့ဆောင်ပေးကြပါတယ်ဒီလူတွေလှေပေါ်ရောက်လာပြီးတဲ့နောက်မှာသဘောတူညီထားပြီးသားကိစ္စကိုပြောင်းပြစ်တာခံကြရပါတယ
်ဒီလိုလူကုန်ကူးမှုကိုရင်မှာဆက်နွယ်နေတဲ့နိုင်ငံတွေကအစိုးရအရာရှိတွေစစ်တပ်ရဲစတဲ့ဌာနတွေကအရာရှိတွေပအဝင်ပတ်သက်နေကြတာကိုမသိချင်ဟန်ဆောင်ပြီးတော့မျက်စိမှိတ်ထားရကြပါတယ်အထူးသဖြင့်စစ်အစိုးရအုပ်ချုပ်နေတဲ့ထိုင်းနိုင်ငံမှာဒီအရေးဟာအထူးကိမခံတဲ့ကိစ္စဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာမှာထိုင်းနိုင်ငံဟာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အဆင့်အနည်းဆုံးတရား3 level မှာတတ်မှတ်ခံခဲ့ရပါတယ်လူမောင်ခိုးတဲဆောင်ခံလိုက်ရသူအလုံးကိုတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအဖြစ်သတ်မှတ်ကြပါတယ်။လူကုန်ကူးခံရသူတွေကိုတားကောင်တွေလို့ခေါ်ကြပါတယ်။ကွာခြားတဲ့သတ်မှတ်ချက်တွေနဲ့အခွင့်အရေးတွေကတော့နိုင်ငံတကာနဲ့ဒေသခံနိုင်ငံတွေရဲ့ဥပဒေသတ်မှတ်ချက်တွေပဲဖြစ်တယ်လို့ 45 Reds ဖွဲ့က Smith ကမှတ်ချက်ပေးပါတယ်
So this is part of the reason why we believe certain governments in the region are very hesitant to regard any of these people.
ဒါကလည်းဒေတာတွေမှာရှိတဲ့အစိုးရတွေအနေနဲ့ဒီလိုတွေးသမျှလူတွေကိုမဆိုင်မတော့လူကွန်ကူးခံရသူတွေရဲ့တားကောင်အဖြစ်သတ်မှတ်ကြတယ်ဆိုတဲ့အချက်တွေကတစ်ချက်အဖြစ်ကျွန်တော်တို့ကယုံကြည်ပါတယ်။ပုံမှန်လင်းလင်းပြောရရင်ဒါကလွယ်တယ်လေ။တခြားအဆင့်အတန်းမျိုးသတ်မှတ်မယ်ဆိုရင်ပုံမူပေးရမယ့်အခွင့်အရေးတွေလိုက်နာလှုပ်ဆောင်ပေးရမယ့်အချက်တွေရှိလာမှာမဟုတ်လားဗျာ။
ရခိုင်ပြည်နယ်ဘက်ကနေထွက်ခွာသွားကြတဲ့ရိုဟင်ဂျာဆိုသူတွေကိုတော့မြန်မာနိုင်ငံကလူမှောင်ခိုတဲဆောင်သွားကြသူတွေလို့သတ်မှတ်ပြီးလူကုန်ကူးခံရသူတွေရဲ့တားကောင်းလို့မသတ်မှတ်ဘူးဆိုတာကိုမကြခင်ကထုတ်ပြန်တဲ့ကြေညာချက်မှာတွေ့နေပါတယ်။2015ခုနှစ်ရဲ့ပထမ3လအတွင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကစီးပွားရေးအခွင့်ကောင်းရှာရွှေ့ပြောင်းနေထိုင်သူတွေစုစုပေါင်း2000ခွဲလောက်ရှိပြီးတော့ဒါဟာပြီးခဲ့တဲ့နှစ်ဒီအချိန်ကာလအတွင်းရဲ့အရေးအတွက်ထက်နှစ်ဆရှိပါတယ်။လက်ရှိဖြစ်နေစေလူသားရပ်တည်မှုဆိုင်ရာအကျတ်တဲကိစ္စအတွေ့ဆွေးနွေးဖို့ထိုင်းနိုင်ငံကကမကရပြုလုပ်ပြီးတော့မနက်ဖြန်မှကျင်းပဖို့ရှိနေပါတယ်ဒီအစည်းအဝေးကိုအင်ဒိုနီးရှားမလေးရှားမြန်မာတို့နဲ့အတူအမေရိကန်ပြည်ထောင်စုကလည်းပါဝင်တက်ရောက်မှာဖြစ်ကြောင်းပါခင်ဗျာ
ဦးဆမ်မိုးဝေပြောပြသွားတာပါရှင်အခုတော့လွတ်တော်ထက်ရသတင်းတွေကိုနားထောင်ရအောင် Mobile Telephone ခေါ်ဆိုခကြိုတင်ပေးချေတဲ့တန်ဖိုးအပေါ်ကုန်တယ်ခွန်900ခိုင်နှုန်းကောက်ခံမဲ့စနစ်ကိုဒီနှစ်2015-2016ဘန္ဒာနှစ်အတွက်ကောက်ခံခြင်းမပြုဘဲဆိုင်းငံ့ထားဖို့ပြည်သူ့လွှတ်တော်မှာမနေ့ကအတည်ပြုလိုက်ပါတယ်။ဒါပေမဲ့လာမယ့် 2016-2019 ဘန္ဒာနှစ်မှာသာကောက်ခံသွားဖို့အတွက်ဆုံးဖြတ်လိုက်တာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါတယ်ရှင်။
တယ်လီဖုန်းပြောကပေါကုံသွဲကုံ900ခိုင်နှုန်းကောက်ခံမဲ့စနစ်ကိုဒီနှစ် 2015-2016 ဘန်နာနှစ်အတွင်းမှာတင်းလွတ်ခွင့်ပေးဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကြန့်ခိုင်ရေးပါတီကအမရဘူရအမတ်ဦးသိန်းထွန်းဦးကပြီးခဲ့တဲ့မေ21ရက်နေ့ကလွှတ်တော်မှာအရေးကြီးအဆိုတင်သွင်းခဲ့တာပါဒီလိုတင်လာတာကိုပြည်တော်စုလွှတ်တော်မှာဆွေးနွေးပြီးကန့်ကွက်သူမရှိသဘောတူလက်ခံလိုက်တာဖြစ်ပါတယ်အဆိုရှင်ကတော့နောက်နှစ်မှာဆက်လက်ပြီးအမတ်အနေနဲ့တာဝန်ပေးခြင်းခံရရင်ကုံသွဲလုပ်ငန်းခွင်ဥပဒေကိုစဉ်စဉ်နိုင်ဖို့ဆက်လက်စ조사သွားမယ်လို့ပြောပါဒီဈေးကုန်သွယ်လုပ်ငန်းခွင်ဥပဒေဟာပြဋ္ဌာန်းထားတာမကြသေးဘူးပြင်ဆင်ပါကလည်းအချိန်ကြာမှဖြစ်တဲ့အတွက်အခုလိုနောက်နှစ်မှဆက်လက်ပြင်ဆင်ဖို့ကြိုးစားတာဖြစ်တယ်လို့လည်းသူကပြောပါတယ
်ကျွန်တော်တို့သာဆက်လက်ပြီးတော့တွတ်တော်ကိုယ်စားလှယ်အနေနဲ့တောင်းယူရမယ်ဆိုရင်တော့ကျွန်တော်တို့2015ခွန်ကောက်ဆိုင်ရာဥပဒေအခန်း၅ကုန်သွယ်လုပ်ငန်းခွင်ဆိုတဲ့အခန်း31ကျွန်တော်တို့ပုံမှန်ကွဲစလုံးရဲ့ဇယားမှာကျွန်တော်အချက်ချက်အနေနဲ့ကျွန်တော်ထပ်မံထည့်လိုက်ပြီးတော့ဥပဒေမပြင်းမချင်းဥပဒေပြင်းမှသာလေရင်အကုန်ကောက်ကောက်တော့ခံရမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ဒါပြင်ပြီးတော့လုပ်မယ်ဆိုတဲ့ဟာကိုရည်ရထားပါတယ်ဗျ။
အစိုးရဘက်ကထုတ်ပြန်ကြေညာချက်အရမြမဆက်သွယ်ရေး MPD, Oridu, Telinor စတဲ့ဖုံးငွေဖြည့်ခတ်တွေကိုဝယ်ယူသုံးဆွဲပါကကုန်သွယ်ကုန်900ခိုင်နှုန်းကောက်ခံမယ်လို့ထုတ်ပြန်ထားပြီးအခွန်ကောက်ခံမှုအရဖုံးငွေဖြည့်ခတ်1000ဘူသုံးသူအနေနဲ့ကုန်သွယ်ကုန်40ချက်3000ဘူသုံးသူအနေနဲ့ကုန်သွယ်ကုန်ငွေကျပ်100ကျော်1000ဘူသုံးသူအနေနဲ့ကုန်သွယ်ကုန်ငွေကျပ်900နီးပါးပေးဆောင်ရမှာဖြစ်တဲ့အတွက်ပြည်သူတွေကြားမှာဝေဖန်မှုတွေရှိနေပါတယ်။တီတောင်စုလွတ်တော်မှာဆက်သွယ်ရေးဒုဝန်ကြီးတောင်းတင်တဲ့ဗန္နာရေးနဲ့အခွန်ဝင်ကြီးဌာနကပြည်ထောင်စုဝင်ကြီးဦးဝင်းရှိန်တို့ကဒီလိုကောက်ခံတာဟာနိုင်ငံဖွံ့ဖြိုးဖို့နဲ့အခြေခံအဆောက်အဦတွေကိုအစစ်မြစ်တင်ဖို့လိုအပ်တဲ့အတွက်ကောက်ခံရတာဖြစ်ကြောင်းတင်ပြဆွေးနွေးခဲ့တယ်လို့အမရပူရအမတ်ဦးသိန်းထွန်းဦးကပြောပါတယ်ဒီလိုကောက်ခံမဲ့အပေါ်ပြည်တွင်းအခွန်ဦးစီးဌာနညွှန်ကြားမှုချုပ်ဦးမင်းထွတ်ကတော့အခွန်ဥပဒေအရကောက်ခံရတာဖြစ်ကြောင်းခုလိုပြောပါတယ်ဆွေးနွေးပေါ်တ
ော့ကျွန်တော်နိုင်ငံမှာတော့ကိုယ်စားလုပ်ငန်းကိုတော့တော်တော်များကိုယ်စားလုပ်ငန်းကိုဆိုတော့ကုန်သွယ်လုပ်ငန်းတို့ဖြစ်ရင်ကုန်သွယ်မှုတွေကောက်ရမယ်လို့အမည်ပေးလို့ရှိပါတယ်။ကျွန်တော်တို့ရဲ့ကုန်သွယ်လုပ်ငန်းတို့ဥပဒေပုံမှန်လေးမှာပဲကောက်ခံရမယ့်အစားကုန်စည်ပြင်သွင်းမှုတွေ၊ကုန်ပြီးထုတ်လုပ်ရောင်းချမှုတွေ၊ကုန်ပြီးဝယ်ရောင်းချမှုတွေရောင်းချခြင်းတွေ၊ဝန်ဆောင်မှုလုပ်ငန်းတွေရှိတယ်လေးမျိုးပေါ့ဖြစ်ပါတယ်။အဲ့ဒီလိုတွေရတယ်ဆိုဝန်ဆောင်မှုရပါတယ်ဆိုတာအခုလိုဒီလိုပြန်ဆောင်ရတာပါ
အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာဗညာအောင်မူကတော့ပြည်သူတွေမှာအခွန်ပေးဆောင်ရမှာတာဝန်ရှိပေမဲ့မျှတစွာပွင့်လင်းစွာကောက်ခံဖို့လိုအပ်တယ်လို့လွှတ်တော်မှဆွေးနွေးခဲ့ပါတယ်။ဒီပြင်ခွန်900ခိုင်နှုန်းကိုလည်းလျှော့ချဖို့တင်ပြခဲ့ပါတယ်။ထွန်းထွေးတဲ့အပိုင်းနဲ့ပတ်သက်ပြီးဒေါက်တာဗညာအောင်မူကခုလိုပြောပါတယ်
။ခွန်ကောက်ဆိုတာပြည်သူတိုင်းမှာထမ်းဆောင်ဖို့လိုတယ်အခွန်ကောက်ပေးဖို့လိုတယ်။တန်ရတန်ရနမ်းမြတ်မြတ်တာထိုက်တန်တယ်လို့ပေါ့ပြည်သူတွေမှာကောက်ခွန်ပေးဖို့ဆန္ဒတာဝန်ရှိတယ်။အခုရှောင်းတဲ့လူကရှောင်းတဲ့နေဆရာ
ကိုနေတွေကလည်းခွန်ပိုးရှောင်းတာလည်းရှိတယ်။နောက်ဒီကနေ့အထိဖြစ်နေတာအများကြီးရှိတယ်။အခွန်တွေကိုအစိုးရဗန္နာတွေကိုမဝင်တဲ့အခွန်တွေအများကြီးရှိတယ်။မြန်မြန်တတလို့ပူးလင်းမြန်သာလို့မမကန်ကန်လို့အဲ့ဒါဆွေးနွေးတယ်။အဲ့တော့အခုကောက်တဲ့ဒီငားရာဂိုင်းနှုန်းဆိုများလုံးနေဆိုရင်တော့ဟိုတိရာဂိုင်းနှုန်းတို့မဟုတ်နေရာဂိုင်းနှုန်းအဲ့လောက်ရောယူပြင်ပါတယ်။အဲ့ဒါဆွေးနွေးတယ်။
လက်
ောင်းဆရာဆရာမတရားကျော်လောက်လိုအပ်နေတာကြောင့်ဘာသာရေးအသင်းအဖွဲ့တွေကိုအကူအညီတောင်းထားပါတယ်။ကချင်နှစ်ချင်းခရစ်ယာန်အသင်းချုပ် KBC ကဆရာဆရာမ80လောက်ဆေးလွတ်ပုတ်ပြင်ဆင်နေပါတယ်လို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းချောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့မြန်မာပြည်တွင်းအားမှာဒီတစ်ပတ်ကိုကျောင်းအပ်နိုင်ရေးသတင်းပတ်အဖြစ်သတ်မှတ်ပြီးကျောင်းသူကျောင်းသားတွေကိုစတင်လက်ခံနေခြင်းမှာကချင်ပြည်နယ် KIO ထိန်းချုပ်ရနယ်မြေကစစ်ရှောင်ဒုက္ခသည်စခန်းတွေမှာတော့ကျောင်းဆရာဆရာမမလုံလောက်တဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ရဲ့အထွေထွေအတွင်းရင်းမှူးဒေါက်တာကလတ်ဆမ်ဆွန်ကစစ်ရှောင်ဒုက္ခသည်စခန်းတွေအတွက်ဆရာဆရာမ140ကျော်လိုအပ်နေပြီး KBC က80လောက်ဆေးလွတ်နိုင်မဲ့အခြေအနေရှိတယ်လို့ပြောပါတယ
်။အခုသူကကျင်းတော်တိုင်းကိုအဝရန်တီအဆုံးသတ်ရတဲ့တောင်းထားတော့အခုတရားကြီးစေပြီးတော့လိုအပ်နေတယ်ကျွန်တော်တို့ KBC ကတော့တရားလာဖို့လုပ်နေတယ်အခုကျွန်တော်တို့ဒီမှာသင်တန်းပေးနေတယ်အဲ့ဒီတော့ခုလူတွေရော80လောက်ပဲကျွန်တော်ရပါတယ်ဒီနေ့တော့အခုလောလောဆယ်ဆိုကျွန်တော်60လောက်ပဲရသေးတယ်20ကဒီချက်မှုပြင်ချင်ပြားလိမ့်မယ်လို့ညွှန်ပြတယ်
KIO ထိန်းချုပ်နယ်မြေအတွင်းမှာဒုက္ခသည်စခန်း၈ခုရှိပြီး GN စခန်းနဲ့အခြားစခန်းတွေမှာလည်းလိုအပ်နေတယ်လို့ဒေါက်တာကလတ်ဆမ်ဆွန်ကပြောပါတယ
်။အာအခု၈နေရာမှာပေါ့၈နေရာမှာလိုက်စား IGG မှာတော့တောင်းစာကျမ80လုံးနဲ့တောင်းသားတွေကလည်းအဲ့မှာဆိုနဲ့ပေါင်ပြီးပါရှိတာပေါ့။နောက်ပြီးအဲ့ဒီဟိုက GN တို့ဟိုကမိုက်ဂျာယန်တွဲပေါ့နော်
လိုက်စာမျိုးပတ်ဝန်းကျင်မှာဒုက္ခသည်စခန်းနှစ်ခုရှိပြီးလိုက်စာမျိုးအနေနဲ့ဆက်ဆက်ဒေသအတွင်းမှာမကားရန်ပါကြောင်ဂျေရန်ဖုံလွန်ရန်ဒွန်ပွန်စခန်းနဲ့မန်စီမျိုးနယ်ဘက်မှာတော့မိုက်ဂျာယာစခန်းတည်ရှိတာဖြစ်ပါတယ်ဒုက္ခသည်စခန်းတွေမှာလိုအပ်တဲ့ကျောင်းသုံးစာရေးကိရိယာတွေကိုတော့နိုင်ငံတကာနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကူညီပေးထားပြီးခရစ်ယာန်ဘာသာရေးအသင်းတွေကဆရာဆရာမတွေကိုကူညီဆေလွတ်ပေးနေတာဖြစ်ပါတယ်KBC အသင်းချုပ်ကတော့သူတို့ဆီလွတ်တဲ့ဆရာဆရာမတယောက်ကိုတလကိုကြက်ငွေ3000ထောက်ပံ့ပေးထားပါတယ်။ကျောင်းဆရာဆရာမမလုံမလောက်ဖြစ်တဲ့အခြေအနေနဲ့ပတ်သက်ပြီး KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကတော့ဒုက္ခသည်စခန်းတွေကလူအားပေးဆရာဆရာမခေါ်ယူရမှာတရင်အချက်လက်ဖြန့်ချီတာအားနည်းလို့ဖြစ်နိုင်ကြောင်းအခုလိုပြောပါတယ်။အဲ
ကျောင်းသားရေအတွက်ကတော့ဒီမနေ့ကတည်းကသိကြည့်တော့ဟောပေါ့နော်ဟိုအဆမနာတူလာတော့မရှိသေးပါဘူးဒါပေမဲ့ဒီဆရာတွေကဟောတနေ့နနေ့လာပြီးတော့ဒီမှာလောက်အားပေးလုပ်ကြတယ်ဒီတနေ့နေ့ဒီမှာလောက်အားပေးပြီးရဲ့အခါမှာသူရဲ့ကုပိုင်လုပ်ငန်းတို့ကုပိုင်ဘန်ကြောင့်ကိုပြန်ပြီးတော့ဆက်သွားကြတယ်ဒီမှာအတိတ်တော့ဒီလူငယ်တွေပြန်ပြီးတော့လောက်အားပေးလုပ်ကြတဲ့ပုံပါအဲ့ကြတော့တို့ဒီဒုက္ခတွေစကားနေပြီးတော့ဒီလောက်အားပေးကျားရင်းပတ်သက်ပြီးတော့အကြောင်းကြားတဲ့အချက်ပေါ်မှာနောက်ကျသွားတာလားဒါမို့ရင်ဒီကိစ္စပေါ်မှာလူငယ်တွေဒီကြားထဲမှာဖြစ်ဖြစ်ဝင်ဝင်ဒီကိစ္စဒီကြေညာကြတာမသိရှိလို့လားတော့မသိဒီလူသားပဲလူငယ်တွေလူအပ်တယ်ဆိုတော့ပေါဝင်လာနိုင်တယ်လို့မျှော်လင့်တယ်ခင်ဗျာ
ကချင်ပြည်နယ်မှာ2021ခုနှစ်ကနေစတင်ခဲ့တဲ့ဒကြောပြန်စစ်ပွဲအတွင်းမှာဒေသခံပြည်သူတသိန်းခွဲကျော်ဟာ KIO ထိန်းချုပ်ရာတရုတ်မြန်မာနယ်စပ်နဲ့မြစ်ကြီးနားဝိုင်းမော်ဗမော်စတဲ့မြို့တွေမှာတင်းရှောင်နေကြရပါတယ်လာမယ့်ဇွန်လအတွင်းမှာအစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်အတီးပြုတ်လက်မှတ်ရေးထိုးဖို့ပြင်ဆင်နေပေမဲ့ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်အတွင်းမှာတော့ဒီလ6ရက်နေ့ကနေ25ရက်နေ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်
။ကိုမိုးစော်ပါရှင်။ဒီမနေ့ခင်းအတွက်တည်င်းလော်တွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်ထဲမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာပို့ချချက်နဲ့အတူသူယုံကြည်ရအစီအစဉ်မြန်မာအရေးသုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American အတန်ကနေကြာရပလေးနေမနက်ပတ်အန်လင့်အစီအစဉ်တွေကိုဆက်တက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190တို့ကပါတိုးချဲ့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်ထဲမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian 3အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူသူယုံကြည်ရအစီအစဉ်မြန်မာအရေးသုံးသပ်ချက်မှာတော့
အဓိကဘယ်ပါတီကဘယ်ပုဂ္ဂိုလ်ကဒီလူလူအကျိုးစီးပွားကိုတကယ်ဆောင်ရွက်နိုင်တယ်လဲတကယ်ကိုစားပြုနိုင်တယ်လဲဆိုတာ
မြမရေးသုံးသက်ချက်အစီအစဉ်ကိုအပြည့်အစုံနားဆင်ရမှာပါအခုအရင်ဆုံးကတော့ကမ္ဘာသတင်းမီဒီယာတွေထက်မြန်မာနိုင်ငံအကြောင်းအကောက်နှုတ်ချက်ကိုတင်ဆက်ပေးခြင်းအစီအစဉ်ပါတယ်ဦးကျော်စန္တာကစူးစီးတင်ဆက်ထားတာကိုနားဆင်ရအောင်ရှင်
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ဘာကြောင့်မျှော်လင့်သလောက်ဖြစ်မလာသလဲဆိုတာနဲ့ပတ်သက်ပြီးတော့ The Diplomat မှာမင်းစင်ရေးထားတဲ့ဆောင်းပါးကိုအချင်းယုံတင်ပြလိုပါရယ်။တိုင်းဒေသတွေနဲ့နှစ်ပေါင်း60ဖြစ်လာတဲ့ပြည်ပခါဆုံငန်းတိုင်စီမဲ့ MCA လို့ခေါ်တဲ့ပြည်လုံးကျော်အပြစ်ခတ်ရဆဲရေးသဘောတူညီမှုရရှိဖို့စိတ်နိကနေပြီလို့ဆိုကြပေမဲ့တကယ်မဖြစ်နိုင်သေးပါဘူး။ထာဝရငြိမ်းချမ်းရေးအတွက်အားလုံးပါဝင်တဲ့ဆွေးနွေးပွဲတရ2015ရွေးကောက်ပွဲမတိုင်ခင်ကျင်းပပြုလုပ်ဖို့သမ္မတဥက္ကဋ္ဌကပြောကြားခဲ့ပြီးအဲ့ဒီမှာဖွဲ့စည်းပုံပြင်ဆင်ရေးဖက်ဒရယ်ထူထောင်ရေးကိုဆွေးနွေးမယ်လို့ဆိုပါရယ်အစိုးရရဲ့ငြိမ်းချမ်းရေးလမ်းပြမြေပုံအရတိုင်းရင်းသားအင်အားစုအလုံးအပြစ်ခတ်ရဆဲရေးမှတည်ဝင်လက်မှတ်ရေးထိုးပြီးရပောင်း60အတွင်းနိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းတွေရေးဆွဲအဆိုပြုကြရမယ်အဲ့ဒီနောက်ရ30အတွင်းမှာနိုင်ငံရေးဆွေးနွေးပွဲဆက်မယ်လို့ဆိုပါရယ်သမ္မတအနေနဲ့အပြစ်ခတ်ရဆဲရေးကိုအမြန်ဆုံးလှူလှမ်းနေတယ်ဆိုတော့ရှင်းပါရယ်တကယ်တော့ဥသိန်းစင်ဟာဒါကိုဖြစ်အောင်လုပ်ဖို့စိတ်အချိန်မရှိတော့ပါဘူး2016အစောပိုင်းကျရင်တကယ်လို့သူသာရွေးကောက်ပွဲမဝင်ခဲ့ရင်အရေးမခံခဲ့ဘူးဆိုရင်သမရယာထုမှသူရှိတော့မှာမဟုတ်တဲ့အတွက်သူ့လက်ထက်မှာဖြစ်စေချင်နေတာပါ NCA ကိုတက်တုပ်ရိုက်ပြီးလက်မှတ်ရေးထိုးနိုင်သည့်တိုင်အောင်ရွေးကောက်ပွဲမတိုင်ခင်ငင်းချမ်းရေးဆွေးနွေးပွဲဖြစ်နိုင်မဲ့အလားလာတော့မရှိပါဘူး NCA နဲ့ငင်းချမ်းရေးဆွေးနွေးပွဲအကြရှုပ်ထွေးပွေလီမှုတွေအများကြီးရှိနေပါတယ်ဆွေးနွေးပြောဆိုကြတာဟာပြစ်ခတ်နေကြတာကောင်းတယ်ဆိုပေမဲ့ညဉ့်ညံ့ရေးဖြစ်စဉ်ကတော့အလွယ်တကူမရနိုင်ဘူးလို့ဆိုထားပါရခင်ဗျာအစ်တော်အရှမလေးဟန်နေတဲ့ခေါင်းဆောင်မှုကလပ်ဖြစ်စွရေးဆွေးနွေးခေါင်းစဉ်နဲ့ဘီဟာစရတနာဂျေးနဲ့အန်ဒရစ်ပါကာရိုရေးသားထားတဲ့ဆောင်းပါးကို Harvard Business Review ကထုတ်တင်ပြလိုပါတယ်တရုတ်နိုင်ငံစီးပွားရေးနှေးကွေးလာတာနဲ့မျှအာဆီယံဟာကမ္ဘာကုန်သွယ်ရေးမှာအရေးပါလာပါတယ်အဖွဲ့ဝင်ဆက်နိုင်ငံရှိတဲ့ဒီဒေသဟာ2050ပြည့်ကျရင်ကမ္ဘာစတုထအင်အားအကြီးဆုံးစီးပွားရေးရာဝန်ကြီးဖြစ်လာမှာပါဒါပေမဲ့စီးပွားရေးကဏ္ဍချက်ထွင်ဖို့အတွက်ဒေသတွင်းမှာအထက်မြတ်ထူးချွန်တဲ့ခေါင်းဆောင်တွေရှာပါမှုကိုတော့ကြုံတွေ့ရပါလိမ့်မယ်လူရေတန်းချောက်ဟာရှိတဲ့ဒီဒေသမှာဘာသာစကားတွေယဉ်ကျေးမှုတွေရောပြွန်ထွက်ထွေးနေလေတော့စီးပွားရေးလွတ်ဖို့ရအခက်အခဲရှိပါတယ်ခေါင်းဆောင်တွေအနေနဲ့ဒီကွဲလွဲမှုတွေကိုကင်တွယ်တတ်ရပါလိမ့်မယ်အကြီးအကဲတွေအနေနဲ့အလုပ်သမားတွေကိုလေးစားမှာဖြစ်ပြီးစားသုံးသူတွေရဲ့ခွေပြလှတဲ့လူအင်တွေရှိနေခြင်းဟာစီးပွားရေးလုပ်ငန်းတွေကုမ္ပဏီတွေအတွက်ဒါဟာတန်ဖိုးတွေကြီးပွားတိုးတက်စေမယ့်အခြေအနေတွေဆိုတာကိုကောင်းကောင်းသဘောပေါက်ရပါလိမ့်မယ်။ဒီတာဝန်နဲ့အဝင်ခွင့်ကြဖြစ်မဲ့ခေါင်းဆောင်တွေရှာဖွေရတာဟာကုမ္ပဏီတွေအဖို့များစွာအခက်အခဲကြုံရမှာပါ။ပုံမှန်ခက်ခဲမဲ့ကိစ္စတရက်ကတော့2015မှာအာဆီယံ Economic Community လို့ခေါ်တဲ့စီးပွားရေးအစိုက်အဝန်ထူထောင်ရေးပဲဖြစ်ပါတယ်။ဒီချင်းစီဒူရေဒေတာတခွင်ဥဒုဟုသွာလာနိုင်ဖို့ဖန်တီးပေးရပါလိမ့်မယ်အကောင်းဆုံးခေါင်းဆောင်တွေရရှိအောင်အာဆီယံစီးပွားရေးလုပ်ငန်းတွေအကျိတ်နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်စသဖြင့်ရေးသားထားပါခင်ဗျာ
မူလဆောင်ပါရှင်ရဲ့အပေါ်မပြတ်အောင်တင်ဆက်ထားတဲ့ဦးကျော်စန်တာရဲ့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ဖြစ်ပါတယ်အခုတော့ဒေါ်လာလာတန်းတင်ဆက်တဲ့ American Indian 3အင်္ဂလိပ်စာကို နားဆင်ရအောင
်ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
suit yourself
ဖြစ်ပါတယ်စာလုံးပေါင်းက suit suit ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတင့်တော်တာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီးYOUR SELF yourself ကတင့်တွေ့တင်းနဲ့ပတ်သက်တာဆိုတော့ squid ခုရဲ့ဓာတ်ရိုက်အသေးပဲကတော့တင့်တွေ့တင့်တော်တာကြည့်လို့ပေါ့ idiom ဆိုတဲ့ device ဒီပဲကလည်းရှင်းနေလို့ဆိုရမှာပါမင်းတဘောမင်းလို့ချင်တာလို့မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လို့ပေါ့လို့အသေးပဲရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him moneySuit yourself
kimya me sweet tom go chin lo sai ma cha bu bya da ba me kimya ga tu go ngwe chee chin ne so yin le kimya da bo be bo lo de be ya ba de u ma go naw ta khaw na sin chi cha ya aw
I don't trust your friend tom but if you want to lend him money suit yourself
lu du u ga tu da bo ne tu lo chin ne tu kaung ne thin na go tu lo me so yin idiom a thong ya tu go be lo byo ma le
suit yourself
lo byo lo ya ba de အဲ့ဒါကတော့ဒီကိရိမနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်ကတင်ဆက်သွားတာပါအခုတော့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးမှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားပါတီတွေနဲ့ရှင်ပြိုင်အရေးခံရမယ်ဆိုရင်တိုင်းရင်းသားပါတီတွေအတွက်နစ်နာနိုင်စရာအကြောင်းရှိပါသလားတိုင်းရင်းသားတွေလိုချင်တဲ့အခွင့်အရေးကိုရောNLD အနေနဲ့အပြည့်အဝပေါ်ဆောင်ပေးနိုင်လိမ့်မယ်လို့တိုင်းရင်းသားပါတီတွေယုံကြည်ကြပါရဲ့လားဆိုတာကို SNDP ကြားဖြူအမတ်ဦးရဲထွန်းနဲ့ NLD ပြောခွင့်ရဒေါ်နန်းခင်ထွေးမြင့် SNLD ကြားကောင်းပါတီဝါရင်ကောင်းဆောင်တူဦးဖြစ်တဲ့ဆိုင်းညွန့်လွင်တို့နဲ့အတူဦးကျော်စန္တာကဆွေးနွေးသုံးသပ်ထားပါရဲ့ရှင်
ပြေထုံခင်ဗျာအခု2015ရွေးကောက်ပွဲနီးလာတဲ့အချိန်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားဒေသတွေကိုစီရင်ဆင်ပါတယ်အဲ့ဒီခါမှာတိုင်းရင်းသားတချို့စီကအသံတွေဗာကြလာရလဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့သူတို့ကြိုးဆိုပါတယ်အားပေးပါတယ်ဒါပေမဲ့တိုင်းရင်းသားဒေသတွေမှာလာပြီးသူတို့ပါတီနဲ့ဆင်ရွေးခံမဲ့ကိစ္စကိုတော့နည်းနည်းသူတို့ကိုဦးစားပေးသင့်တယ်ဆိုတဲ့သဘောမျိုးပြောကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဦးရဲထွန်းရဲ့အမြင်ကိုပထမဆုံးပြောပြပါခင်ဗျာ
ကျွန်တော်ရဲ့အမြင်ကတော့အဲ့လိုဥစားပေးတာဒါမှမဟုတ်ရှောင်ပေးတာဆိုတဲ့ဟာကတော့ဟိုနှစ်ပါတီရင်းရဲ့ဒီသဘောထားနဲ့ပဲခိုင်တာပေါ့လေဒါပေမဲ့ဒီမိုကရေစီစနစ်မှာကတော့ဒီလိုပဲပြန်ကြရမှာပဲအတူကဘယ်ပါတီကဘယ်ပုဂ္ဂိုလ်ကဒီလိုလူအကျိုးစီးပွားကိုတကယ်ထောင်ရနိုင်တယ်လဲတကယ်ကိုစားပြုနိုင်တယ်လဲဆိုတာကတော့ဒီအလုံးနဲ့တက်တည်ပြကြရမှာပေါ့လေအဲ့မလို့ဒီလိုပြိုင်ချင်းအတွက်ကိုကျွန်တော်အနေနဲ့တူချင်းသဘောထားအရာပြောမယ်ဆိုရင်တော့ဘာမှကျွန်တော်စဉ်းစားမရှိပါဘူ
း။ဒါပေမဲ့ဦးရထွန်းတို့ရဲ့ပါတီတို့ဘိုးတို့ကနိုင်ငံရဲ့ရခိုင် ALG တို့ SNL တို့အဲ့လိုပါတီတွေကတော့တိုင်းဒေသတွေမှာဘယ်သူရှင်လာလာခင်ဗျားတို့ပါတီတွေကအနိုင်ရနေတယ်ပေါ့ထိတ်ဆုံးကနေပြီးတော့ဆိုတဲ့သဘောမျိုးတော့ဒါနားလည်နိုင်ပါတယ်။ဒါပေမဲ့အခုစိုးရင်လည်းလို့ပြောတဲ့တိုင်းဒေသတချို့ကသူတို့ပါတီငယ်တွေဖြစ်တယ်ဖွဲ့စားပါတီတွေဖြစ်တယ်အဲ့ဒါကြောင့်သူတို့ဟာသူတို့အင်အားကိုသူတို့စိတ်မချလို့အဲ့လိုစိုးရင်စိမ့်နဲ့ပြောလို့ထင်ပါတယ်အဲ့ဒီကိစ္စကိုဘယ်လောက်စာနာနိုင်ပါလဲခင်ဗျာ
ကျွန်တော်ကတော့ကျွန်တော်အခုပြောတဲ့သဘောထားတွေကတော့ကျွန်တော်တူးချင်းရဲ့သဘောထားတွေပဲရှင်းမှာပေါ့လေကျွန်တော်ကတော့ဒီမိုကရေစီကိုယုံကြည်တယ်ဒီမိုကရေစီကိုယုံကြည်တယ်ကျွန်တော်တို့စွတ်တော်ကိုယ်စားလှယ်တွေဓမ္မမဟုတ်ဤသူကိုယ်စားလှယ်ဆိုတာတွေကပြည်သူလူထုအကျိုးစီးပွားကိုကျွန်တော်တို့ဒီထောင်ရက်ပေးဖို့တာဝန်ရှိတယ်အဲ့တော့ကြိုင်ဆိုင်မှုဆိုတာဒီမိုကရေစီစနစ်မှာအဲ့ဒါမှတ်ချက်တစ်ခုပဲလေအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုကြိုင်ဆိုင်တာကိုတားတယ်ဓမ္မမဟုတ်မပြိုင်ပါနဲ့လို့စိုးရိမ်နေဆိုတာကဒီမိုကရေစီမဆန်ဘူးလို့ကျွန်တော်ကယူဆတယ်ဒါပြန်ရမှာပဲအဲ့တော့ဘယ်သူကပြည်သူလူထုကိုတကယ်ကိုစားပြုတယ်လဲတကယ်ထောင်ရက်ပေးနိုင်တယ်လဲဆိုတာကလည်းဒါကျွန်တော်တို့ကကာလတစ်ခုဖြတ်တန်းပြီးမှသိမှာအဲ့တော့တိုင်းရင်းသားပါတီလို့နာမည်ခံထားပေမဲ့လို့လေတိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုတကယ်ကိုစားပြုတဲ့ပါတီတကယ်ကိုစားပြုတဲ့သူဖြစ်ချင်မှလည်းဖြစ်မှာပေါ့ဒီ NLD ပါတီကလည်းတိုင်းရင်းသားတွေကိုကိုစားပြုပါတယ်လို့သူပြောပေမဲ့လည်း
တကယ်လက်တွေ့မှာတိုင်းရင်းသားတွေရဲ့အကျိုးစီးပွားဒီတိုင်းရင်းသားတွေရဲ့ဒဏ်တူအခွင့်ရရဖို့ဆိုတဲ့ဟာတွေကိုဖောက်ဆောင်နိုင်တဲ့ပါတီဖြစ်ထင်မှာလဲဖြစ်မှာပေါ့အဲ့တော့ဆိုလိုချင်တာကတော့ကျွန်တော်ပြောချင်တာကပြင်ပြိုင်ပြီးတော့လက်တွေ့လုပ်တဲ့ဖြစ်စဉ်တစ်ခုဖြတ်သန်းပြီးမှသာလဲဒါကိုသိနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ပြင်ပြိုင်တာကိုကျွန်တော်တော့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တော့ဒီခန့်ကျင်တာကန့်ကွက်တာစိုးရိမ်တာကျွန်တော်မရှိဘူး
အဲ့တော့တိုင်းရင်းသားပါတီတွေကလိုလားကြတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားရေးကိစ္စမှာတိုင်းရင်းသားပါတီတွေအထူးသဖြင့်ဥယျာထွန်းတို့ပါတီရဲ့ခံယူချက်နဲ့တိုင်းရင်းသားရေးမှာဒဏ်လူရှိတယ်လို့ယူဆပါတယ်ခင်ဗျာ
အဲ့ဒါနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့ NLD ပါတီကအခုတိုင်းရင်းသားတွေအာရုံစိုက်နေတဲ့แต่เจนรุနိုင်ငံကိုဖက်ဒရယ်စနစ်ပြည်ပအောင်ဖက်ဒရယ်စနစ်ပြည်ပြင်အောင်သွားဖို့ဆိုတော့စိတ်ဝင်စားမှုမျိုးဒီအားနည်းနေတာတော့တွေ့ရတယ်သူတို့ဒီဟာနဲ့ပတ်သက်လို့စိတ်ပြီးတော့ဒီသူတို့ရဲ့ပါတီ policy တွေမှာခြားပြတာတွေတော့၎င်းဒေါက်ဆန်းစုကြည်ရဲ့မိန့်ခွန်းတွေမှာတော့၎င်းမတွေ့ရဘူးအဲ့ဒါကို၆ရှုပြီးအားဖြင့်ကတော့တိုင်းရင်းသားတွေရဲ့တန်းတူခွင့်ရေးဖက်ဒရယ်ဆိုတာပါဖက်ဒရယ်စနစ်ဆိုတာပါဆိုတာကိုသူတို့ဒီနားလည်မှုအားနည်းတာတော့၎င်းဒါမှမဟုတ်စိတ်ဝင်စားမှုအားနည်းတာတော့၎င်းကျွန်တော်သတိထားမိပါတယ
်ဟုတ်ကဲ့ဆီမတော်နန်းခင်ထွေးမြေသဘောထားကိုလည်းသိကြည့်ပါတယ်တိုင်းရင်းသားတွေဘက်ကစွင့်စိတ်ရှိကြပါတယ်ဒေသခံတိုင်းရင်းသားပါတီတချို့ပေါ့လေဆီမကိုယ်တိုင်တိုင်းရင်းသူတယောက်လည်းဖြစ်တယ် NLD မှာပါဝင်လှုပ်ရှားနေတယ်ဆိုတော့အဲ့ဒီတိုင်းရင်းသားတွေဘက်ကစွင့်မှုကိုဆီမအနေနဲ့ဘယ်လိုသဘောထားပါသလဲသူတို့ရဲ့စွင့်မှုကိုနားလည်နိုင်ပါသလားဘာကြောင့်ဖြစ်ကြတယ်ထင်ပါသလဲ
တို့ကမကနားလည်ပြီးနိုင်ပြီသူတင်ပြတော့မရှိဘူးအဲ့လိုဆိုတော့တို့မျိုးသားဒီမိုကရေစီဖြစ်တာကိုယ်တည်းကတိုင်းရင်းသားတွေရဲ့အရေးကိုစဉ်းစားလာတာစဉ်းစားလာတယ်ဆိုတာအခုမှမဟုတ်ပါဘူးတို့အမျိုးသားဒီမိုကရေစီဖွင့်ပြတဲ့တိုင်းရင်းသားဘောမှာထားရှိတဲ့သဘောထားတွေကိုတို့ကယုံကြည်လို့တိုင်းရင်းသားတွေမှာထားတဲ့တို့ရဲ့ကောင်းဆောင်ရဲ့သဘောထားကိုလည်းယုံကြည်တယ်ဒါကြောင့်မို့တို့ကပြန်လာတော့ဒီအတွက်သိပြီးတော့တိုင်းရင်းသားတွေအစိုးရကြီးဆရာမလိုဘူးလို့ဘာလို့တို့ကအခြေထဲမှာတဲ့တဲ့မှုတွေလောက်ကြိုင်နေတဲ့လူကြောက်နေနေတော့ဒီလိုပဲပြောချင်ပ
ါဆိုတော့တိုင်းရင်းသားတွေရဲ့ရေကောက်ပွဲမဲအနိုင်အဆုံးပြင်းတိုင်းရင်းသားတွေလူကျင်တဲ့နိုင်ငံရေးဆန္ဒပြဝရေးကိစ္စဟာလည်းပဲဒီနေရာမှာအရေးကြီးတယ်ထင်ပါတယ်အခုတိုင်းရင်းသားတွေတောင်းဆိုတာစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုပိုင်ပြဋ္ဌာန်းခွင့်အပြေဝရရှိရေးစတာတွေပြောနေကြပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့ဒီဆန္ဒအပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကဘယ်လိုရှိပါလဲခင်ဗျာ
မပြောရမှာပါဘူးကျမတို့အမျိုးသားဒီမိုကရေစီပွဲကြောရဲ့မင်းတို့ကတော့ဟိုစိုက်ကြီးပဲကွာဒီကျမတို့ကတိုင်းရင်းသားပြည်ထောင်စုစစ်စစ်မှုဆိုတော့နော်ဖက်ဒရယ်ကိုကျမတို့ဟိုရင်လည်းပြောခဲ့တာဒီတိုင်းရင်းသားတွေလိုအပ်တဲ့ဟိုဒီဘောနော်ဖက်ဒရယ်တောင်းဆိုတဲ့နော်အခုပဲကြက်တန်းကိုလည်းဘာလို့တောင်းဆိုထားလဲဟာကြီးဟိုရင်တော့အမေရိကန်ထားမှလုပ်တဲ့စီးပွားမှာကျမတို့ကနေပြတ်တက်ဖြစ်တယ်ကျမတို့တော့အောင်စားစီရဲ့အဲ့ဒီကဲကကြောင်ကြောင်တင်းတင်းထောက်ခံပြီးတော့ဆွေးနွေးခဲ့တာပ
ါဦးဇညုံခင်ဗျာတော်နန်းခင်ထွေးမြင့်ကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစကတည်းကဖက်ဒရယ်ပြည်ထောင်စုစစ်စစ်မှုကိုလက်ခံခဲ့တယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ခံထားတဲ့ဖက်ဒရယ်မှုစစ်စစ်ဟာတိုင်းသားတွေရဲ့လူအချင်းနဲ့ထတ်တူကြတယ်လို့ပြောနိုင်ပါလားခင်ဗျာ
တကယ်လို့ကဗျာသူပြောသလိုဖက်ဒရယ်စစ်စစ်မှုကိုလက်ခံခဲ့တယ်ဆိုကျွန်တော်တို့ကိုပါလာကိုတော့မှကိုပါဒီတွေပါပေါ်တိုင်းနာပါဒီတွေထူတော့ကြတော့မလို့တော့ပါဘူးအဲ့ဒီတဲ့ကိုကျွန်တော်ခြေဆုံးပြည့်ဝင်သွားမှာပါ
အဲ့တော့အခုဘယ်အချက်ကိုမေကွန်ထုတ်လို့ပါလဲသူတို့ပြောတဲ့ဖက်ဒရယ်စစ်စစ်မှုဟာတိုင်းသားရဲ့လူကျင်တဲ့ဟာနဲ့အဝင်ငွေကြမဖြစ်ဘူးဆိုရင
်အရှင်တို့ပြောလို့ရှိနေတာကျွန်တော်အမေကဒီမိုကရေစီပွဲကြောက်တာကျွန်တော်နဲ့မိတ်ဆွေအရင်းနေပါအရင်းခေါက်နေပါအဲအမြင်နဲ့လည်းပဲဆက်သွယ်နေကြတာပါဒါပေမဲ့ကျွန်တော်ဆွေးနွေးထားတာလည်းတရားထားမှမရှိခဲ့ဘူး။ပြန်တော့ပြောမယ်ဆိုတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီ commitment ချက်မှတ်ရေးစာရမှာလည်းရှောင်လွဲခဲ့တယ်ကြာ။ဆိုင်ငန်းနေတဲ့ကတော့ commitment ချက်စီခဲ့တယ်။ commitment တစ်ခုရှိနေတယ်။အကူတစ်ခုရှိနေတယ်။ဒါပေမဲ့အဲ့ဒါဘယ်လိုမှမဖြစ်ခဲ့ဘူးကြာ။အဲ့ဒါကြောင့်အခက်အခဲတွေဖြစ်သွားတာ။အဲ့ချက်ကျွန်တော်ပြောချင်တာအတိုင်းနာဒီကတွေမှာ90ပြည်နေတယ်လည်းမတူတဲ့အချက်တစ်ချက်ရှိတယ်။အဲ့ဒါကပါလေဆိုတော့အခုပြည်နေခုနှစ်ခုမှာ
အဲနာပါတီကအရင်90ပြည့်နေတော့လို့တခုစီမဟုတ်တော့ဘူးလေပုစုနှစ်စုဝီကြံသူဖြစ်နေတယ်ဆိုအဲဆိုဥဒ္ဒကရနားလည်မှာပါတော့ဒီဒီနေတိုင်းဒီနေတိုင်းမှာအုပ်စုတွေရှိတယ်ဟုတ်အဲဆိုပါတီပေါ့ခလုံးလူမျိုးတခုတည်းနဲ့ပူဇော်ပြုပြီးပြိုင်နေဥစ္စာမဟုတ်တော့ပဲအဲလူမျိုးတခုကမှာပဲပါတီနှစ်ခုဖြစ်တယ်သုံးခုဖြစ်တယ်လေးခုဖြစ်တယ်စသည်လို့ဖြစ်ခဲ့တယ်အခုဒီ2015မှာဒါထူးခြားမှုဖြစ်တယ်။သူတော့နိုင်ငံရေးကျက်ခတ်တဲ့လူများများကဒါကိုစိတ်ဝေးလိကြားဝမှာဆိုတဲ့အဲဒီရားထဲမှာမှเนาะအမျိုးသူလူကြီးပြောချက်ကပြည်နေဒီမှာဝေမေရေးဆိုရင်မဲပြပြားဝမယ်။အဲဒါကိုစိတ်ကြည့်ကြတာပါ။သူမဟာမိတ်ရှင်ဆိုတော့ညနိုင်တဲ့နေလို့ဆိုသူယူဆပါเนาะအဲယူဆရတဲ့သူတို့ဆွေးနွေးကြတယ်ရှိပါလား။ဒါနဲ့ဒီဒီချိန်ကြီးတော့ကျွန်တော်ယူသားဆုံးပြောရမယ်ဆိုတော့လက်ဆန္ဒနေဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်ကျွန်တော်ဒါမှမရှိနေနိုင်ကြဘူး။အဲ့ချက်အဲ့အတွက်တော့အခက်အခဲရှိနေတာ
။ဆိုတော့ဥယျထွန်းတို့ပါတီရဲ့ NLD ဘောကနာတော့ဥယျထွန်းရဲ့တူဦးရဲ့သဘောထားအမြင်ပေါ်လေဒါတန်ဖိုးထားပါတယ်ကျွန်တော်တို့ပါတီအနေနဲ့အမြင်ကောပါတီအမတ်တယောက်အနေနဲ့ဘလို့သိပါလဲခင်ဗျာ NLD ရဲ့တိုင်းရင်းသားရေးအပေါ်ဥယျထွန်းတို့ကြားပြူပါတီရဲ့သဘောထား
။အဲကျွန်တော်တို့တိုင်းသားအရေးကိစ္စနဲ့ပတ်သက်လို့ကျွန်တော်ပါတီရဲ့သဘောထားကတော့ဖက်ဒရယ်စနစ်ကိုဒီသွားဖို့ပါပဲဖက်ဒရယ်စနစ်ကိုသွားဖို့မှာကျွန်တော်တို့ကယခုလက်ရှိအပြည်နယ်ခုနှစ်ခုနဲ့တိုင်းဒေသကြီးခုနှစ်ခု14ခုဒီ2008ဖွဲ့စည်းပုံခြေခံဥပဒေကပိုင်းခြားထားတဲ့အတိုင်းကိုကျွန်တော်တို့ကလက်ခံတယ်သို့တော့အဲ့ဒီဒီပြည်နယ်နဲ့တိုင်းဒေသကြီးတွေကိုပေးထားတဲ့ကျွန်တော်တို့ဒီလောက်ပိုင်ခွင့်အာဏာပေါ့နော်ဥပဒေပြည်ရေးနဲ့အုပ်ချုပ်ရေးအာဏာတွေကိုဖက်ဒရယ်စနစ်တစ်ခုပြည်ပြည်ပြင်းပြင်းဖြစ်အောင်ပေါ့ကိုယ်ကျမကိုဖန်တီးနိုင်တဲ့အနေအထားမျိုးအထိရောက်အောင်တိုးချဲ့ပေးသွားဖို့ဆိုတဲ့ရည်ရချက်ကိုကျွန်တော်တို့ထားပါတယ်အဲ့တော့ SNLD လို့ခေါ်တဲ့အဲကြားကောင်းပါတီနဲ့ကွဲလွဲတာကတော့သူတို့ကဒီပြည်နယ်ရှစ်ပြည်နယ်ပဲပေါ့ဗမာကတိုင်းဒေသကြီးခုနှစ်ခုကိုပေါင်းပြီးတော့ပြည်နယ်တစ်ခုအနေနဲ့ပဲဖြစ်ပြီနဲ့ဆိုတာလူမျိုးလိုက်လူမျိုးလိုက်ပြီနဲ့ချစ်ခုကိုပဲအဲသူတို့ကအသိမှတ်ပြည်တယ်ဖက်ဒရယ်စနစ်ကိုသွားမှာခြင်းကတော့အတူတူပဲဖြစ်ပါတယ်ပွဲပြားခြားနာတာက14ပြည်နယ်လားအဲ7ပြည်နယ်လားဆိုတဲ့ကိစ္စမှာပဲပွဲပြားခြားနာတာဖြစ်ပါတယ
်ဟုတ်ကဲ့ NLD ရဲ့သဘောထားကဒီကိစ္စပြည်နယ်အဲ Federating Units ပေါ့လေအဲ့ဒါဘယ်နှစ်ခုပါဝင်မယ်ဆိုပြီးတော့သဘောထားလည်းလို့သိပါတယ် NLD ရဲ့သဘောထားကဒီကိစ္စမှာ
NLD ကဒီဖက်ဒရယ်စနစ်သွားဖို့ကိစ္စနဲ့ပတ်သက်လို့ဒီကျွန်တော်ရှင်းရှင်းလင်းလင်းမသိပါဘူးသူတို့ချမှတ်ထားတာရှိကောင်းလည်းရှိမယ်ပေါ့လေသို့တော့အဲလောလောဆယ်အားဖြင့်တော့မကြာခဏသူတို့ပြောနေတာက436ပြင်ဆင်ရေးနဲ့59စာလုံးပြင်ဆင်ရေးဆိုတဲ့ကိစ္စမှာပဲအာရုံစိုက်နေတဲ့အတွက်ကြောင့်မလို့ဒီဟာနဲ့ပတ်သက်လို့သူတို့ policy ရှိကောင်းရှိနိုင်ပေမဲ့ကျွန်တော်တော့အဲထပ်ခါတလဲလဲဒီကိစ္စနဲ့ပတ်သက်ပြီးဖက်ဒရယ်စနစ်ဒီခေါင်းရည်နဲ့ပတ်သက်ပြီးကျွန်တော်တို့တိုင်းပြည်ရဲ့ခနေ့ပထမအဦးဆုံးအဓိကဖြေရှင်းရမယ့်ပြဿနာအဖြစ်နဲ့ဖြေတန်းသူတို့တင်မထားဘူးဆိုတာကိုတော့သတိထားမိပါတယ
်။ဦးကျော်စင်တာတင်ဆက်တဲ့အပတ်စဉ်မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။နိုင်ငံတကာပညာရေးအဖွဲ့ဖြစ်တဲ့World Education အဖွဲ့ကအကြံပေးပုဂ္ဂိုလ်ဒေါခင်မအောင်ကဘာတွေကိုယုံကြည်တယ်လဲဆိုတာကိုပြောပြမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ကျမပညာရေးကိုဆောင်ရွက်နေတဲ့သူအနေနဲ့တော့ကျမယုံကြည်တဲ့ပညာရေးဆိုတာကလေးတွေကိုပညာသင်ပေးတဲ့နေရာမှာသာတွေ့တာမဟုတ်ဘူးလက်တွေ့တွေပါတင်ပြဖို့လိုအပ်ပါတယ်သူတို့ technical skill တွေပဲပေးဖို့မဟုတ်ပဲねလက်တွေ့မှာသူတို့ဘဝမှာဖြည့်ရှင်းရမယ်လုပ်ငန်းလေးတွေကိုဘယ်လိုဖြည့်ရှင်းရမလဲဆိုတဲ့ skill တွေကိုပေးတဲ့ပညာရေးမှုမျိုး program လိုလာပါတယ်ပညာသင်တဲ့ဆိုသင်နေဆိုတဲ့နေရာမှာလဲကျောင်းပညာရေးသာမဟုတ်ပါဘူးကျောင်းပြင်ပမှာ level ပညာတွေအများကြီးသင်လို့ရပါတယ်အားလုံးဟာဆိုလို့ရှိရင်ဘဝတက်တက်တာလုံးသင်ယူနေတဲ့ပညာရေးကိုလည်းကျွန်မယုံကြည်ပါတယ်။ဘာလို့လဲဆိုတော့လူတွေဟာမွေးကလေးကနေအသက်သ ေဆုံးပြီးတိုင်အောင်ကျမတို့ဟာပြဿနာပေါင်းများစွာနဲ့ရင်ဆိုင်ဖြေရှင်းနေရပါတယ်။ပြဿနာတွေရင်ဆိုင်ဖြေရှင်းနေရတဲ့အခါမှာကျမတို့မှာလိုအပ်တဲ့အသိပညာလိုအပ်တဲ့ကျွမ်းကျင်မှုနောက်တစ်ခါ soft skill လို့ခေါ်တဲ့ဒီပြဿနာတွေဖြေရှင်းဖို့ဆုံးဖြတ်ချက်ချနိုင်ဖို့ဒါတွေဟာလည်းအရေးကြီးပါတယ်။ဒါကြောင့်ကလေးတွေကိုပညာတင်ပြီးတယ်ဆိုတဲ့နေရာမှာသူတို့ကျောင်းစာတွေတာမကဘူးလက်တွေ့မှာရောသူတို့ဘဝမှာအသုံးချတဲ့ပညာရေးတွေကျွမ်းကျင်မှုတွေပေးဖို့လိုအပ်ပါတယ်။အခုဆိုလို့ရှိရင်ပိုဂရမ်မှာကဘာပေါ်မှာရင်ဆိုင်နေရတဲ့ပြဿနာတွေကလေးတွေကြုံတွေ့ရတဲ့စိန်ခေါ်မှုတွေဟာအများကြီးရှိပါတယ်။ဒါတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့ကလေးတွေဟာ resiliency လို့ခေါ်တဲ့ဟာပေါ့လေပြန်ပြီးတော့မှဒီစိန်ခေါ်မှုတွေကိုခုခံနိုင်တဲ့စွမ်းအားတွေလည်းရှိဖို့လိုအပ်ပါတယ်။ဒါကြောင့်မလို့ကလေးတွေကိုပညာပေးတဲ့ဆိုတဲ့နေရာမှာဒီလို soft skills တွေပေးဖို့လည်းပဲအများကြီးလိုအပ်ပါတယ်။ဒါမှသူတို့ဟာသူတို့ရဲ့ဘဝမှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကိုဖြတ်သန်းနိုင်မှာပါ။ဒါဟာကျွန်မယုံကြည်တဲ့ပညာရေးပါ။အာနောက်တခုကကလေးတွေအတွက်အခုချိန်မှာအရေးကြီးဆုံးတခုကဟိုကဘာပေါ်မှာနှင်းချမ်းမှုတွေနှင်းချမ်းမှုတွေနှင်းနေတဲ့အချိန်မှာကလေးတွေကိုဟိုအလုံးတူတူအချမ်းစွာနေထိုင်ရေးဆိုတဲ့ဒီ skill ဆိုပေးဖို့လည်းပဲအရေးကြီးပါတယ်ဒါရီဟာဆိုလို့ရှိရင်ငယ်စဉ်ကလေးဘဝကလေးကပြည့်စုံပြောင်းထောင်တဲ့အခါမှာသူတို့ကိုဒီကိုယ့်ရဲ့ value စီကိုပေးဖို့အရန်အရေးကြီးပါတယ်ဒီ value စီထဲမှာအရေးအကြီးဆုံးအချက်ကကြတော့အတူတကွာငြိမ်းချမ်းစွာနေထိုင်ခြင်းပဲဖြစ်ပါတယ်။ကျမတို့လူမျိုးတွေဟာအရင်ကတည်းကငြိမ်းချမ်းစွာနေလာခဲ့တဲ့လူမျိုးတွေဖြစ်ပါတယ်။ဒါပေမဲ့ဒါဟာကလေးတွေမှာအခုချိန်မှာကလေးတွေမှာဒါကိုပြောပြပေးမဲ့စွမ်းရည်တွေလိုအပ်တယ်လို့ကျမထင်ပါတယ်။ဒါကြောင့်မလို့ဒီအခုပြောနေတဲ့ဒီ 21st century skill ဆိုတဲ့နေရာမှာငြိမ်းချမ်းစွာအတူနေထိုင်ဒီအချမ်းစွာနေထိုင်ရရလဲအရေးကြီးကလေးတွေအတွက်အရေးကြီးတဲ့ skills တစ်ခုဖြစ်ပါတယ်ဒါမှသာကျမတို့ဟာဆိုလို့ရှိရင်ပျော်ရွှင်စရာကောင်းတဲ့ကလေးတွေအတွက်အချမ်းနဲ့ဟိုနေရာလေးတစ်ခုဖန်တီးပေးနိုင်မှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA American အတန်ရဲ့ကြားတာပဒေးနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
လွတ်လပ်လုံခြုံတဲ့အင်တာနက်ဆက်သွယ်ရေးကိုအားပေးတာဟာနိုင်ငံခြားရေးမူဝါဒအတွက်အရေးပါတဲ့ကိစ္စတစ်ခုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကလက်ခံထားပါတယ်အင်တာနက်ကိုလူတိုင်းသုံးနိုင်ဖို့နဲ့လူတိုင်းလက်လန်းမိနိုင်ဖို့အသင့်တယ်လို့အမေရိကန်ကယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကိုရီးယားတက္ကသိုလ်မှာပြောကြားခဲ့တဲ့မိန့်ခွန်းထဲမှာပြောသွားခဲ့ပါတယ်အင်တာနက်ကနေသတင်းအချက်အလက်တွေကိုအပြန်အလှန်ဖလှယ်နိုင်ရမယ်။ဒါမှသာနိုင်ငံတကာကလူတွေအချင်းချင်းကြားမှချောချောမွေ့မွေ့ဆက်သွယ်နိုင်ကြမယ်လို့အမေရိကန်ကယုံကြည်ပါတယ်။လူတိုင်းမှာရှိတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအွန်လိုင်းပေါ်မှာလည်းအကျုံးဝင်တယ်လို့အမေရိကန်ကယုံကြည်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောကြားသွားခဲ့ပါတယ်။ဒါပေမဲ့တချို့အစိုးရတွေဟာသူတို့ကိုဝေဖန်သူတွေကိုနှုတ်ပိတ်ဖို့နဲ့သူတို့ပြည်သူတွေသတင်းရယူမျှဝေနိုင်မဲ့ကိစ္စကိုကြေကြေပြန့်ပြန့်စီးစစ်ဖို့အတွက်အကြောင်းပြချက်မျိုးစုံကိုသုံးနေကြပါတယ်။အဲ့လိုအစိုးရတွေဟာသူတို့ရဲ့ဖိနှိပ်တဲ့ဤပညာတွေနဲ့နီးလန့်တွေကိုသူတို့နိုင်ငံထဲမှာနေမဟုတ်ဘဲတခြားနိုင်ငံတွေမှာပါသုံးနိုင်ဖို့လှုပ်တက်ကြတဲ့အတွက်ဒါဟာလူတဦးတယောက်ချင်းစီရဲ့အခွင့်အရေးကိုထပ်ပြီးတော့ short track လိုက်တာလည်းဖြစ်ပါတယ်။အဲ့လိုအစိုးရအများစုဟာအခွင့်အရေးလှုပ်ရှားသူတွေကိုနှိမ်နင်းဖို့နဲ့သူတို့မနှစ်သက်တဲ့အကြောင်းရေးသားတဲ့သတင်းတောက်တွေကိုနှိမ်နင်းဖို့အတွက်ကိုလည်းအင်တာနက်ကိုအသုံးချတတ်ကြပါတယ်။ကမ္ဘာပေါ်မှာပြည်သူတွေအတွက်ဝန်ဆောင်မှုပေးနိုင်ဖို့အင်တာနက်ကိုအသုံးပြုတဲ့အစိုးရမျိုးနဲ့ပြည်သူတွေကိုထိန်းချုပ်နိုင်ဖို့အင်တာနက်သုံးစွဲကန့်သတ်ခြင်းတဲ့အစိုးရမျိုးကရှင်းရှင်းကွဲပြားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုအစိုးရတွေဘက်ကကြောက်ရွံ့မနေသင့်ပါဘူး။သူတို့ရဲ့အမိန့်အာဏာတည်ဖို့အတွက်အင်တာနက်ကိုပိတ်ပင်လိုက်လို့လွတ်လပ်စွာထုတ်ဖော်လူသူတွေရဲ့ဆန္ဒကိုအောင်မြင်အောင်ဖိနှိပ်မထားနိုင်ပါဘူးလို့နိုင်ငံခြားရေးဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ အင်တာနက်လွတ်လပ်မှုကိုအမေရိကန်ကမြှင့်တင်တဲ့တစ်ချိန်တည်းမှာပဲနိုင်ငံတွေကြားအွန်လိုင်းပေါ်မှာပဋိပက္ခတွေတားဆီးနိုင်မှုကိုလည်းအမေရိကန်ကဆောင်ရွက်နေပါတယ်။အခြေခံနိုင်ငံတကာဥပဒေတွေကအွန်လိုင်းပေါ်မှာလည်းအကျုံးဝင်နေတဲ့အတွက်ရန်လိုတဲ့လုပ်ရက်တွေကိုခွင့်မပြုပါဘူးလို့ဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ပို့ပြီးတော့တည်ငြိမ်လုံခြုံတဲ့အင်တာနက်ဆက်သွယ်မှုဖြစ်စေမဲ့မူဝါဒတွေကိုအမေရိကန်ကထောက်ခံပါတယ်။တကယ်လို့အဲ့ဒီစီးမြင့်မူဝါဒတွေကိုနိုင်ငံတွေကလက်တွေ့ကျင့်သုံးမယ်ဆိုရင်ပို့ပြီးတော့လုံခြုံစိမ့်ချရတဲ့အင်တာနက်ဆက်သွယ်မှုတွေဖြစ်လာမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ကျွန်ုပ်တို့ရဲ့လွတ်လပ်မှုကိုခိုင်မာစေမဲ့မူဝါဒတွေပေါ်ပေါက်လာစေဖို့အတွက်ကမ္ဘာအတိုင်းဝိုင်းကြားမှာအလုံးအတူပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်။တဦးတယောက်ချင်းစီမှာရှိတဲ့အခွင့်အရေးနိုင်ငံသားတိုင်းတည်တံ့တည်ရှိနိုင်ခွင့်နဲ့နိုင်ငံရဲ့လုံခြုံရေးကိုတစ်ချိန်တည်းမှာအကာအကွယ်ပေးနိုင်မဲ့မူဝါဒတွေလိုအပ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ။မှတ်ချက်ပေးလို့ရင် editorials VOA Washington DC 20237 USA ကိုစာရေးသားပေးပို့နိုင်ပါတယ် www.voanews.com/editorials ကိုလည်း email နဲ့ပေးပို့နိုင်တယ်လို့2326193343ကိုလည်း fast နဲ့ပေးပို့နိုင်ပါတယ်ခင်ဗျာ
အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အသံကကြာတာပတိနေ့မနက်ပိုင်းအစီအစဉ်တွေကိုမနက်9နာရီအထိဇက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ကြံသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြေညာပေးပါလိမ့်မယ
်။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်း FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်အတွင်းမှာအဂတိလိုက်စားမှုတွေလက်ပီးလက်ယူမှုတွေလိန်လည်မှုတွေရှိခဲ့တယ်လို့အမေရိကန်ပြည်ထောင်စုရဲ့ရှင်းလင်းချုပ် Lorita Lynch ကပြောဆိုလိုက်ပါတယ်။2018နဲ့2022ကမ္ဘာဖလားဘောလုံးပွဲတွေအတွက်လုပ်ပိုင်ခွင့်တွေပေးတာနဲ့ဆက်ဆက်တဲ့ဆွတ်ဆွဲချက်တွေပေါ်ဆွစ်ဇာလန်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။အမေရိကန်ရဲ့ပြစ်မှုဆိုင်ရာဆွဲချက်ထဲမှာလူပေါင်း14ဦးပေါ်ဆွဲချက်48ခုပါဝင်နေပါတယ်။အဲ့ဒီထဲမှာတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှုငွေမဲခွာချမှုစတဲ့ဆွဲချက်တွေလည်းပါဝင်ပါတယ်။ဘောလုံးပြိုင်ပွဲတွေအတွက်ဈေးကွက်ဆိုင်ရာအခွင့်အရေးတွေရဖို့အတွက်အားကစားသတင်းမီဒီယာတွေရဲ့အရာရှိတွေကအမေရိကန်ဒေါ်လာတန်150ကျော်ပေးခဲ့တာဒါမှမဟုတ်ရင်ပေးဖို့သဘောတူထားတဲ့အချက်တွေပါဝင်နေဆိုပြီးတော့အစိုးရရှိနေတွေကပြောဆိုပါတယ် IS Islamic စစ်သွေးကြွတွေဟာစီးရီးယားနိုင်ငံအတွင်းကတမိုင်းဝင်မြို့ဖြစ်တဲ့ပါလ်မီရာရှီဟောင်းအမွေနှစ်ယောမကာပွဲကြီးနေရာမှာလူပေါင်း20ကိုတပ်ဖြတ်ပစ်လိုက်တယ်လို့အဲ့ဒီကိစ္စကိုစောင့်ကြည့်နေတဲ့အဖွဲ့ကဘူရူနေမှာပြောဆိုလိုက်ပါတယ်စီးရီးယားအစိုးရနဲ့ပူးပေါင်းဆောင်ရွက်တယ်ဆိုတဲ့ဆွတ်ဆွဲချက်တွေနဲ့သူတို့ကိုတပ်ဖြတ်ပစ်လိုက်တာဖြစ်တဲ့အကြောင်းဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးအဖွဲ့ကြီးကပြောပါတယ်နိုင်ငံအိန္ဒိချင်းအီရတ်နိုင်ငံအတွင်းမှာတော့ IS အဖွဲ့တွေကပြိုကွဲသွားအောင်သူတို့ရှိနေတဲ့အန်ဘာဒီတာတွင်ကနေရာတွေကိုအီရက်အစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နေတဲ့အချိန်မှာပဲအတိခံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တဲ့အတွက်အီရက်စစ်သား18ယောက်သေဆုံးသွားပါတယ်။ယူကရိန်းနယ်စပ်မှာရုရှားစစ်အင်အားအလုံးရင်းရောက်ရှိနေတဲ့ဆိုတဲ့အနောက်တိုင်းသတင်းတောက်တွေရဲ့မျက်မြင်သတင်းပေးပို့ချက်ကိုမှတ်ချက်ပေးဖို့အတွက်ရုရှားအစိုးရကငင်းဆန်လိုက်ပါတယ်။ယူကရိန်းကိုအလုံးရင်းနဲ့ကျူးကျော်နိုင်တဲ့အလားအလာရှိသလားဆိုတဲ့မေးခွန်းဟာအကျုံးမဝင်တဲ့ပြန်ဖြေစရာမလိုတဲ့မေးခွန်းဖြစ်တယ်ဆိုပြီးတော့အစိုးရပြောခွင့်ရသူဒီမက်ထရီပက်စကော့ဖ်ကသတင်းတောက်တွေကိုပြောကြားသွားပါတယ်။ယူကရိန်းနယ်စပ်နဲ့ကီလိုမီတာ90အကွာမှာရုရှားစစ်တပ်တွေကလက်နက်တွေရန်နီးယားတွေဖြစ်တင်းနေတယ်လို့ရိုက်တာရဲ့သတင်းတောက်ကသတင်းပေးပို့ပြီးမကြာခင်မှာမစ္စတာပက်စကော့ဖ်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးဆွေးနွေးမှုတွေရဲ့နောက်ဆုံးသဘောတူညီချက်ရဖို့အတွက်သတ်မှတ်ထားတဲ့ဇွန်လ30ရက်နေ့ထက်ကြော်ပြီးတော့ရက်ထက်တိုးဖို့စဉ်းစားထားခြင်းမရှိဘူးဆိုပြီးတော့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့အီရန်နျူကလ িয়ার ရေးဆွေးနွေးနေတဲ့တခြား၅နိုင်ငံဖြစ်တဲ့ဗြိတိန်၊တရုတ်၊ပြင်သစ်၊ဂျာမနီ၊ရုရှားစတဲ့နိုင်ငံတို့ဟာသတ်မှတ်ထားတဲ့ရှေ့လကုန်မှာသဘောတူညီမှုရနိုင်ဖို့သဘောထဲရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရသူကဗိုလ်ရုံးနေမှာပြောကြားလိုက်ပါတယ်
။နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကတင်ဆက်သွားတာပါ။ဒီမနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနေ့6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာပါ။တော်ဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.